Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လှိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြင်းအားဆင်ငါရှိတဲ့ Hurricane Irma ဒီကနေ့စောင်းမှာပဲ Caribbean ဒေသကိုဝင်ရောက်လာပြီးအသက်အန္တရာယ်ဆိုးရွားရောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရေကြီးမှုတွေကြုံနေရပါတယ်။ခိုင်ပြင်းတဲ့မြောက်ပိုင်းကဘရစ်ကတ်တွေနဲ့ပတ်သက်လို့နိုင်ငံတကာအသံဝိုင်းကဖိအားပေးပြောဆိုနေကြမှာပဲမြန်မာစစ်ကထိတန်းကောင်းဆောင်တွေကိုပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ။
အခုညပိုင်းနာဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံရှင်မှာရခိုင်ပြည်နယ်အတွင်းတည်ငြိမ်ဖြစ်မှုတွေနဲ့ဆက်လျင်ပြီးလာရောက်ဆန္ဒပြကြတဲ့အတွက်တန်ရုံအခြေအနေဘယ်လိုရှိပါလဲ
။လုံးလုံးစေရတော့တန်ရုံရဲ့လုံခြုံရေးကတော့ရဲကအူညီပေးနေပါတယ်။ကျမတို့ဒီမှာကအင်ဒိုနီးရှားရဲကိုနောက်ပြီးနိုင်ငံခြားရေးရုံးပေါ့နော်နိုင်ငံခြားရေးဝန်ကြီး
အင်ဒိုနီးရှားဆိုင်ရာမြန်မာတမ်မတ် .ee ခင်ရဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ရခိုင်ပြည်နယ်ပြည်ပခန့်တွေကိုအစိုးရရဲ့ကင်တွယ်တုံ့ပြန်မှုတွေဟာနိုင်ငံတကာကစွပ်စွဲသလိုလူမျိုးတုံးတပ်ဖြတ်မှုမဟုတ်ကြောင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာပြည်ကိုရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်အရေးပါတွေပြောသွားတယ်လို့ဆိုတာကိုလည်းပြောပြပေးသွားအောင်ပါပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
ပြင်းအားဆင်ငါရှိတဲ့ Hurricane Irma ဒီကနေ့စောင်းမှာပဲ Caribbean ဒေသကိုဝင်ရောက်လာပြီးအသက်အန္တရာယ်ဆိုးရွားရောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရေကြီးမှုတွေနဲ့ကြုံနေရပါတယ်။စိန်မာတင်နဲ့ Angola ကျွန်းတွေကိုဖြတ်သန်းပြီးတနားကိုလီတန်တို့295ကီလိုမီတာအထိပြင်းထန်တဲ့ Hurricane ကြောင့်မုန်တိုင်းဗဟိုချက်ဖြတ်သန်းရနေရာတွေမှာထိခိုက်ပျက်စီးမှုတွေပြင်းထန်တယ်လို့လည်း American အမျိုးသား Hurricane မုန်တိုင်းဌာနကသတိပေးထားပါတယ်။အန္တရာယ်ကြီးမားလွန်းတဲ့မုန်တိုင်းဗဟိုချက်ဟာမြောက်ပိုင်းဖချင်းကျွန်းစုတွေကိုဖြတ်သန်းနိုင်ကြောင်းလည်းမိုးလေဝသအခက်ခဲတွေကခံမှန်းထားပါတယ်။မုန်တိုင်းဟာဒီကနေ့ညဘက်မှာ Puerto Rico နိုင်ငံအနီးဖြတ်သန်းပြီးမနက်ဖြန်မှာတော့ Dominican သမ္မတနိုင်ငံကယ်ယူရနီဖြတ်သန်းမှာဖြစ်ပါတယ်။အရကိအမဟာတနအိကို26ကီလိုမီတာနှုန်းနဲ့အနောက်ကနေအနောက်မြောက်ဘက်ကိုဥတီရွေ့လျားနေတဲ့အကြောင်းနဲ့လက်ရှိလမ်းကြောင်းတိုင်းနောက်ထပ်ရဲနှင်းငယ်ထိဆက်လက်ရွေ့လျားနိုင်တယ်လို့လည်းအမျိုးသားဟာရီကိန်းဌာနကမုန်ခံမှန်းထားပါတယ်။ဒီကနေ့စောင်းမှာတော့အာမာမုန်တိုင်းဟာလေပြင်းတက်ခိုက်စင်မှာတနအိလီတိုင်နှုန်း295ထိရှိခဲ့တဲ့အတွက်အတ္တလန္တိတ်ဒေသဟာရီကိန်းမုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ဆန့်ကျင်တင်ခဲ့ပါတယ်။လေပြင်းနဲ့ကြောင့်ကြီးမားတဲ့ပျက်စီးမှုတွေကြုံရနိုင်တယ်လို့လည်း American Hurricane မုန်တိုင်းဌာနပြောခွင့်ရသူက VOA ကိုပြောဆိုထားပါတယ်။မုန်တိုင်းကြောက်တဲ့ကျွန်းတွေအနီးပင်လယ်ပြင်မှာ2မီတာကနေ6မီတာလောက်အထိလှိုင်းကြီးနိုင်တယ်လို့မိုးရေချင်းစင်တီမီတာ20ကနေ30အထိရှိနေပြီးတချို့နေရာတွေမှာစင်တီမီတာ50လောက်အထိမိုးများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်
။ American ပြည်တော်စုကိုတရားဝင်ထောက်ထားမှရှိပဲငငယ်ရွယ်ရွယ်နဲ့ရောက်လာကြသူ8သိန်းနီးပါးကိုနေရရင်ပြန်မဖို့ပဲအကာအကွယ်ပေးမဲ့ကိစ္စနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကတစုံတရာမလုပ်နိုင်ခဲ့ရင်သူ့ဆုံးဖြတ်ချက်ကိုပြန်စဉ်းစားမယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါကားလို့သူကခေါ်တဲ့ဒီအကာအကွယ်ပေးအစီအစဉ်အတွက်ရှောက်လွှာသည့်တွေကိုလက်ခံတော့မှာမဟုတ်ကြောင်းလဲအမေရိကန်ဆိုရတာဝန်ရှိသူတွေကပြောခဲ့ပြီးနောက်မှာပဲသမ္မတက Twitter လူမှုကွန်ရက်မှာအခုလိုပြောဆိုလိုက်တာပါ။ကွန်ဂရက်လွှတ်တော်အနေနဲ့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာသမ္မတအမိတ်အာနာနဲ့ထုတ်ပြန်ထားတဲ့ဥပဒေကိုကွန်ဂရက်လွှတ်တော်ကတရားဝင်ဖြစ်အောင်ဆောင်ရွက်ပေးဖို့အချိန်6လရမှာဖြစ်ပြီးလွှတ်တော်ကတခုခုမလုပ်နိုင်ခဲ့ရင်တော့သမ္မတထရမ့်ကသူ့အနေနဲ့ပြန်စဉ်းစားပေးမယ့်အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့နှစ်ပေါင်းများစွာကြိုးပမ်းမှုတွေမအောင်မမြင်ဖြစ်နေခဲ့တဲ့လွှတ်တော်အနေနဲ့တစုံတရာအရေးယူဆောင်ရွက်နိုင်မလားဆိုတာကတော့မသေချာပါဘူး။သမ္မတထရမ့်ရဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်သူတွေကတော့ Washington, Los Angeles, New York နဲ့ Denver အပါအဝင်မြို့ကြီးတော်တော်များများမှာကန့်ကွက်ဆန္ဒပြပွဲတွေလုပ်နေကြပါတယ်။တရားမဝင်ရရှိလာသူတွေအဖြစ်နေရက်ပြန်မပို့ဖို့အကာအကွယ်ပေးထားတဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တဲ့အတွက်ပြည်ပကနေအမေရိကန်ကိုရောက်လာကြတဲ့ငယ်ရွယ်သူလူထုများတွေနဲ့ကြောင်းသားပေါင်းထောင်ပေါင်းချီရဲ့ရှေ့နာကဟာလည်းမရေမရာအခြေအနေနဲ့ကြုံနေရပါတယ်။သမ္မတဟောင်းဘရက်အိုဘားမားကတော့ဒီအစီအစဉ်ကိုဖျက်သိမ်းလိုက်တာဟာရက်ဆက်လွန်ရာကြသလိုနိုင်ငံရေးစီးပွားရေးနဲ့လူကျွမ်းရအကြည့်မယ်ဆိုရင်လည်းမလုံသင့်တဲ့လို့ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာခြေတင်ပြောစရာဖြစ်နေရတဲ့အမေရိကန်လို့မစ်ဆိုင်းတုံးရံကာကွယ်ရေးစနစ်မှာနောက်ထပ်ပြစ်စင်တွေတိုးချဲ့ချထားဖို့တောင်ကိုရီးယားကစီစဉ်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့တင်းမာမှုတွေကြီးထွားလာနေတဲ့လက္ခဏာတစ်ရပ်ဖြစ်ဆိုးမျိုးတော်တောင်ဘက်ကစင်ကြုံမျိုးမှာရှိတဲ့ကောက်ကွင်းဟောင်းမှာလက်ရှိချထားတဲ့သတ်တုံးခွင်းတုံးစနစ်ရဲ့ပြစ်စင်တစ်ခုအပြင်နောက်ထပ်၄ခုထပ်ချမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ကြေညာလိုက်တာပါ။ အကောင့်နဲ့ဝီရာစနစ်ပါဝင်တဲ့တက်တုံးကွင်းဒုံးစနစ်တောင်ကိုရီးယားမှာချထားတဲ့အစီအစဉ်ကိုတော့ချင်းချောက်မှုတရားဖြစ်တရုတ်နဲ့ရုရှားနိုင်ငံတွေကအပြင်းထန်ဆန့်ကျင်ထားကြပါတယ်။အင်အားပြင်းတဲ့ဟိုက်ဒရိုဂျင်ဘုံးဖြစ်မြောက်ကိုရီးယားကကျင်ညာခဲ့တဲ့တနင်္လာနေ့ကနောက်ဆုံးချေအနုမြေဘုံစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားရဲ့မစ်ဆိုင်းဒုံးအစီအစဉ်တွေပေါ်ကန့်သတ်မှုတွေကိုဖယ်ရှားပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့သဘောတူခဲ့ပြီးရပိုင်းအတွင်းမှာပဲဒုံးရံကာကွယ်ရေးစနစ်တိုးချဲ့ဖို့အစီအစဉ်ခဲ့တာပါ။တောင်ကိုရီးယားသမ္မတကတော့စီးရေးတိုးမြင့်မှုတွေလွတ်ဆောင်နေတဲ့တစ်ချိန်ထဲမှာပဲစီးပွားရေးညီလာခံကျင်းပနေတဲ့ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရားတွေ့ဆုံရမှာတန်တမာရေးအရာအဖြစ်ရှာနိုင်မှုလဲကြိုးပမ်းခဲ့ပါတယ်။
ကုလသမဂ္ဂလူခွင့်ရဲ့စုံစမ်းစစ်ဆေးသူတွေကစီးရီးယားစုရတပ်ဖွဲ့တွေအနေနဲ့အရတားတွေကိုပြစ်မှတ်ထားပြီးဓာတ်ရုလက်နက်နဲ့တိုက်ခိုက်မှုအကြိမ်ပေါင်း20ကိုလွန်ခဲ့တဲ့၄နှစ်အတွင်းလုဆောင်ခဲ့တယ်လို့အစိုးရကထုတ်ပြီးဒီနေ့ပြောဆိုလိုက်ပါတယ်။စီးရီးယားနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကဒီတိုက်ခိုက်မှုတချို့ဟာဒီနှစ်မတ်လနဲ့ဇူလိုင်လအတွင်းခန်ရှိခေါင်းအယ်လာတမ်နန်းနဲ့ဂူတာအရှေ့ပိုင်းဒေသတွေမှာဖြစ်ခဲ့တယ်လို့အသေးစိတ်အစိုးရခံထားပါတယ်။ဒီကော်မရှင်အနေနဲ့မျက်မြင်သက်သေတွေကိုယ်တိုင်ခန်းစားခဲ့ရသူတွေကျမ်းမာရေးလူသားတွေနဲ့အင်တာဗျူးထတာနောက်အာကာသဂျိုတုဘုံရိပ်တွေဘုံအချင်းချံဓာတ်ပုံတွေနဲ့ဓာတုလက်နဲ့တားမြေအဖွဲ့ရဲ့အစင်ခန်းစားတွေပေါ်အခြေခံပြီးဒီတွေ့ရှိချက်တွေကိုဖော်ပြခဲ့တာပါဒါပေမဲ့ဆီးရီးယားသမ္မတဘရှာအယ်အာဆက်ကတော့အခုလိုဓာတုလက်နဲ့တွေတုံးတာမရှိဘူးလို့တောက်လျှောက်ညှင်းဆိုထားပါတယ်အေဖီလာတို့ကခန်းရှိခေါင်းဒေတာတိုက်ခတ်မှုအပြီးမှာအမေရိကန်နိုင်ငံတွေနဲ့တိုမာဟော့ခရုစ်မဆိုင်ဒုံးကျည်တွေဒါဇင်နဲ့ချီပြီးဆီးရီးယားရဲ့ရှေရက်လေတဲ့စခန်းကိုပစ်ခတ်ခဲ့ပါတယ်။အခုလိုဒါရုလက်နက်နဲ့ဆီးရီးယားဘက်ကတိုက်ခိုက်မှုအပြင်ဒီဆီးရီးယားပဋိပက္ခကြီးတစ်ခုလုံးထဲမှာလည်းနိုင်ငံတကာအခြေခံလူသားချင်းစာနာမှုနဲ့လူခွင့်ရေးဥပဒေတွေကိုစိုးစိုးဝါးဝါးချိုးဖောက်နေပြီးအဓိကအရသားတွေကိုပစ်မှတ်ထားတိုက်ခိုက်နေတယ်လို့ကုလသမဂ္ဂကော်မရှင်ကဖော်ပြထားပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တမင်မာပိုင်းစီစဉ်ရဲ့ပေါ်ဒူးနေညက်ဖက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတ်တွေနဲ့ပတ်သက်လို့နိုင်ငံတကာအသံဝင်ကဖိအားပေးပြောဆိုနေချိန်မှာပဲမြန်မာစစ်အုပ်ထိပ်တန်းခေါင်းဆောင်တွေပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမန်တော်ဦးထင်ကျော်ဒုတိယတမန်တော်ဦးမြင့်ဆွေတမန်တော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယတမန်တော်ကာကွယ်ဦးစည်းချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့ပါဝင်တဲ့ဆွေးနွေးမှုအတွင်းမှာတော့နေဆက်ဒေသလုံခြုံရေးနဲ့အကူအညီပေးလုပ်ငန်းတွေကိုဆွေးနွေးခဲ့တဲ့အကြောင်း Facebook စာမျက်နှာမှာသတင်းထုတ်ပြန်ခဲ့တာပါနေဆက်ချက်စီကိုပြစ်စီနေတာတွေပြင်ဆင်မွမ်းမံရေးအတွက်ဗဏ္ဍာငွေထောက်ပံ့ရေးအခြေဖက်မှုတွေမှာပါဝင်ပတ်သက်နေသူတွေကိုထိရရောက်ရေးယူနိုင်ရေးလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေကိုဘာသာလူမျိုးမခွဲခြားပဲပေးရနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းလဲပြည်ညာချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြခဲ့တဲ့လာကဆက်လို့အကြမ်းဖက်မှုတွေတကြောပြန်ကြီးထွားလာရကအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတသိန်းကျော်ထိရှိနေတဲ့အတွက်စိုးရိမ်နေကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲမြန်မာစိုးရိမ်ထိတန်းတာဝန်ရှိသူတွေတွေ့ဆုံကြရတာလည်းဖြစ်ပါတယ်။နော်ဝေနိုင်ငံခြားရေးဝန်ကြီးကတော့ပြပခတ်တွေကြီးထွားလာတဲ့ပေါ်စိုးရိမ်နေကြောင်းနဲ့လူသားချင်းစာနာမှုအခွင့်အရေးတွေအမြန်ဆုံးပေးရနိုင်ရေးမြန်မာစိုးရိမ်ကိုဒီကနေ့ပဲတိုက်တွန်းတဲ့အကြောင်းကြီးညာချက်ထုတ်ပြန်ခဲ့တာပါ။သက်ဆိုင်သူတွေအားလုံးအနေနဲ့ထင်းထင်းထင်းထင်းဆောင်ကြဖို့နဲ့အထူးသဖြင့်ဒေါက်တာဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာမြန်မာအနာဘိုင်းအနေနဲ့အရသားတွေကိုအကာအကွယ်ပေးဖို့လဲနော်ဝေနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားခဲ့ပါတယ်။
မြန်မာနိုင်ငံကမတီးမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တသိန်း 25,000 လောက်အထိထွက်ပြေးတင်းရှောင်နေရတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်ပဋိပက္ခတွေနဲ့ပတ်သက်လို့တူရကီသမ္မတရီဆပ်တေရစ်အော်ဒိုဘန်နဲ့မနေ့ကတုန်းကတယ်လီဖုန်းဆက်ပြောရမှာဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုခဲ့တာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောခဲ့တာပါ။တူရကီဒုတိယဝန်ကြီးချုပ်ကရခိုင်ပြည်နယ်ကပဋိပက္ခနဲ့ဆက်နွယ်ပြီးအခြားပြည်ပနိုင်ငံကသတင်းတပ်ပုံအမှားတွေကိုဖျက်ဝေခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကထောက်ပြပြောဆိုခဲ့ကြောင်းကိုလည်းနိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်မှာဖော်ပြထားပါတယ်။သတင်းအမှားတွေအထူးရောင်းတွေကြောင့်အကြမ်းဖက်သမားတွေအကျိုးအတွက်အထောက်အကူဖြစ်စေနိုင်ကြောင်းကိုလည်းတူရကီသမ္မတကိုပြောဆိုခဲ့ပါတယ်။တူရကီသမ္မတကတော့ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကြားမှာစိုးရိမ်ပူပန်မှုတွေထွက်ပေါ်နေကြောင်းနဲ့ဒေါက်ဆန်းစုကြည်အနေနဲ့လူခွင့်ရေးအတွက်နှစ်ပေါင်းများစွာဦးဆောင်ကြိုးပမ်းခဲ့သူတူဖြစ်အမျော်အမြင်ကြီးကြီးနဲ့ချီးကပ်ဖြစ်ရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒ တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းမှာတုံ့ပြန်မှုတွေထပ်ပေါ်နေရမှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကမြန်မာတန်ရုံအပြင်ဘက်မှာလည်းလူပေါင်းထောင်နဲ့ချီပြီးဒီနေ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
အင်ဒီယန်နိုင်ငံဟိန္ဒူမြို့သားရေးဝါရီနိုင်ငံရေးသမားတွေအပေါ်ပုံမှန်လင်းလင်းဝေဖန်ပြောဆိုတတ်တဲ့နမကြီးဒင်းစာဆရာတူအသက်ခံခဲ့ရတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့သတင်းသမားတွေအရက်ဖက်လူမှုဖွဲ့စည်းတွေကတက်ကြွလှုပ်ရှားသူတွေအင်ဒီယန်နိုင်ငံတဝန်းကမြို့ကြီးတော်များမှာဒီကနေ့ဆန္ဒပြကြပါတယ်အင်ဒီယန်နိုင်ငံကသတင်းနဲ့နည်းပညာလုပ်ငန်းတွေထွန်းကားရဘန်ကာလူမျိုးကနေပြင်ဘက်မှာအသက်55နှစ်အရွယ်ဂေါရီလက်ကက်ရှ်ကိုမော်တော်ဆိုင်ကယ်နဲ့ရောက်လာတဲ့အမည်မသိတက်ခတ်သူတွေကမနစ်ညကပဲတနက်နဲ့ပြစ်တက်သွားခဲ့ကြတာပါအမျိုးသမီးသတင်းစာဆရာအသက်ခံခဲ့ရတဲ့ဖြစ်ရာအတက်ခံတွေကိုနှုတ်ဆက်အောင်လုပ်တဲ့လုပ်ရက်တစ်ခုဖြစ်အိန္ဒိယနိုင်ငံကသတင်းမီဒီယာလောကကြားမှာလည်းအကြီးအကျယ်ခရီးရိုက်ခဲ့ပါတယ်ဘာသာရေးယူဝါဒဆွဲမပြင်းထန်သူတွေစစ်စစ်ရင်ရင်တွေးခေါ်ရတဲ့သူတွေကိုမချသေးခင်နှစ်တွေအတွင်းပြစ်မှတ်ထားတက်ခတ်ခံရတဲ့အထက်မှာအခုတပ်ဖြတ်မှုဟာနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်
ဩစတြေးလျနိုင်ငံမှာဒုက္ခသည်လျှောက်ထားသူ 2,000 နီးပါးသူတို့ထိမ့်သိမ်းခံရစဉ်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာခံစားခဲ့ရမှုတွေအစိုးရကဒေါ်လာ56တန်းအရောပေးရမယ်လို့တရားစွဲခဲ့တဲ့အပေါ်ပြည်내ခွင့်ရုံးတစ်ခုကသဘောတူဆုံးဖြတ်ချက်ချလိုက်ပါတယ်။ Pacific သမုဒ္ဒရာတွေကဝေးလံခေါင်ဖျားတဲ့ထိမ့်သိမ်းစခန်းမှာထိမ့်သိမ်းခံခဲ့ရစဉ်အခုလိုခံစားခဲ့ရတဲ့အပေါ်တရားစွဲဆိုချက်အတွက်အဖြေကိုဂျွန်လတ်မှာညှိနှိုင်းခဲ့တာဖြစ်ပြီးဒီနေ့ဗိုလ်ရုံးနေ့မှာ Victoria ပြည်내ဗိုလ်တရားရုံးကအတည်ပြုပေးလိုက်တာပါ။အခုလိုတရားရုံးကဖြစ်ရှင်းပေးမှုဟာဩစတြေးလျနိုင်ငံရဲ့လူခွင့်နဲ့ပတ်သက်တဲ့တရားရေးဆိုင်ရာဖြစ်ရှင်းချက်သမိုင်းမှာအကြီးအမားဆုံးဖြစ်ပါတယ်ခင်ဗျာ
ပုဒ်ဒူးနဲ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်မြန်မာပြည်တွင်းမှာအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်ဆောင်ရွက်သွားမှာဖြစ်ပြီးအကြမ်းဖက်တွေရဲ့ချိန်ချောက်မှုနဲ့ကြုံတွေ့နေရတဲ့အချိန်မှာအိန္ဒိယနိုင်ငံအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဒီကနေ့နေပြည်တော်မှာအိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့အစွန်းရောက်အကြမ်းဖက်မှုတွေအပေါ်မှာအလွန်အမင်းစိုးရိမ်ကြောင်းပြောခဲ့ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြမှာပါရှင်။
နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရမြန်မာပြည်ကို3ရက်ကြာတရားဝင်ချစ်ကြည်ရေးခရီးလာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နာရန္ဒရာမိုဒီဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံဆက်ဆံရေးကအပြန်အလှန်ယုံကြည်မှုနဲ့နားလည်မှုအပေါ်အခြေခံတည်ဆောက်ထားသလိုမြန်မာနိုင်ငံတွင်အကြမ်းဖက်ချင်းချောက်မှုတွေရင်ဆိုင်နေရချိန်မှာအိန္ဒိယအနေနဲ့မြန်မာဘက်ကရက်တီပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်
And we would like to thank India particularly for the strong stand that it has taken with regard to the terrorist threat that came to
us. ကျမတို့တိုင်းပြည်အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုနဲ့ကြုံတွေ့နေရချိန်မှာအိန္ဒိယအနေနဲ့မြန်မာနဲ့အတူအခိုင်အမာရပ်တည်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းမြန်မာပြည်တွင်းမှာရောအခြားတိုင်းပြည်တွေမှာပါအကြမ်းဖက်ဝါဒလုံးဝအမြင့်မတွေ့နိုင်အောင်အတူတကွပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောသွားတာပါအိန္ဒိယဝန်ကြီးချုပ်ရှရီနာရန္ဒရာမိုဒီကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အစွန်းရောက်အကြမ်းဖက်တိုက်ခိုက်မှုတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီးနားလည်မှုရှိသလိုအလွန်အမင်းစိုးရိမ်နေတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပ
ါ जिन चुनौतियों को आप मुकाबला कर रही हैं हम उन्हें पूरी तरह
မြန်မာပြည်အနေနဲ့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ပတ်သက်လို့ကျွန်တော်တို့အပြည့်အဝနားလည်ပါတယ်။အခုရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့အစွန်းရောက်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အိန္ဒိယအနေနဲ့စိုးရိမ်မိပါတယ်။အထူးသဖြင့်လုံခြုံရေးတပ်ဖွဲ့တွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေအပြစ်မဲ့တဲ့အရပ်သားတွေအပေါ်ထိခိုက်စေတာတပ်ဖြတ်ခံရတာတွေအပေါ်မှာလည်းကျွန်တော်တို့စိုးရိမ်ပူပန်မိပါတယ
်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာနဲ့အိန္ဒိယအစိုးရကြားကာကွယ်ရေးပြည်ထရေးကျန်းမာရေးပို့ဆောင်ဆက်သွယ်ရေးစတဲ့ကိစ္စတွေနဲ့ဆက်စပ်တဲ့နိုင်ငံသဘောတူညီမှုစာချုပ်၁၁ခုချုပ်ဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံကိုလာရောက်လိုတဲ့မြန်မာနိုင်ငံသားတွေကိုဗီဇာကင်းလွတ်ခွင့်ပေးလိုက်ပြီးဖြစ်သလိုအိန္ဒိယအကျဉ်းထောင်တွေထဲမှာကြာရောက်နေတဲ့မြန်မာနိုင်ငံသားအယောက်၄၀ကိုလည်းလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်ပြီးဖြစ်တယ်လို့ဝန်ကြီးချုပ်မိုဒီကသူ့ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာသူ့ရဲ့မြန်မာပြည်ပထမဆုံးခီးစဉ်တွင်နိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်စီးပွားရေးလုပ်ငန်းရှင်တွေအိန္ဒိယနယ်ပယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီဟာတရုတ်နိုင်ငံတောင်ပိုင်းရှာမိန်မြို့မှာကျင်းပတဲ့ဘရစ်လို့ခေါ်တဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတွေပါဝင်တဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများထိပ်သီးဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကိုခီးဆက်လာတာဖြစ်ပါတယ်ရှင်။
မမြင်မြင်ခိုင်ပြောပြခဲ့တာပါရှင်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာဒီကနေ့မွန်လွယ်ပိုင်းကတော့ရှေးဟောင်းပုဂံနယ်မြေကိုတွားရောက်လေ့လာခဲ့သလိုအဲ့ဒီနောက်ရန်ကုန်မြို့မှာအိန္ဒိယမြန်မာကုန်သည်ကြီးများအသင်းနဲ့လည်းတွေ့ဆုံပါတယ်။ညပိုင်းမှာရန်ကုန်သူဝနအားကစားရုံမှာအိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံမင်ကွန်းပြောခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုထောင်နဲ့ချီတဲ့အိန္ဒိယနယ်ပွားမြန်မာနိုင်ငံသားတွေတက်ရောက်ခဲ့သလိုရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်အပါအဝင်အစိုးရတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။ရခိုင်ဒေသကိုအကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာတာကိုအစိုးရကတုံ့ပြန်တာမှာအင်အားအလွန်ကျွံသုံးတာမျိုးနဲ့နိုင်ငံတကာကစွပ်စွဲသလိုလူမျိုးတုံးသတ်ဖြတ်တာတွေမရှိတဲ့အကြောင်းအစိုးရဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။လူသားချင်းစာနာမှုအကူအညီပေးတာမှလည်းထိထိရောက်ရောက်နဲ့အလင်းမြန်ရောက်ရှိစေရေးအတွက်ကြက်ချေနီလှုပ်ရှားမှုနဲ့ဆောင်ရွက်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကစုံစမ်းတင်ပြထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာတဲ့အပေါ်အစိုးရဘက်ကပြန်လည်တုံ့ပြန်လာမှာအင်အားကိုလိုအပ်မှတုံးတာဖြစ်ပြီးအရက်သားထိခိုက်မှုအနည်းဆုံးဖြစ်အောင်လှုပ်ဆောင်နေတယ်လို့တတ်မှတ်ဆန်ချိန်ဆန်ညွှန်းနေတဲ့အညီလှုပ်ဆောင်နေတာဖြစ်ကြောင်းနိုင်ငံတော်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကအခုလိုပြောဆိုလိုက်ပါတယ်
။ဒီစကား30လာတိုက်တယ်ဆိုသူတို့ကလာတိုက်တာကျွန်တော်ကထင်းထင်းသိမ်းသိမ်းနဲ့လုပ်နေပါတယ်เนาะကိုလာတိုက်တဲ့ခါပြန်တိုက်ခွင့်ဆိုတာနိုင်ငံတကာမှာရှိပါတယ် self defense right to self defense ဒါရှိပြီးသားပါကုလသမဂ္ဂမှာလည်းရှိ international law မှာလည်းရှိသို့သော်ကျွန်တော်ကတိုက်တဲ့ခါမှာ restraint ဆိုတာကျွန်တော်တို့ကဘုံဘောလက်နဲ့တိုက်ပြီးတော့တော်ပြတိုက်နေတာမဟုတ်ဘူးကျွန်တော်ကစနစ်ကြလုံနေတယ်စီးနဲ့ကမ်းနဲ့လုံနေအဲ့ဒါကြောင့်မို့ဒီဥစ္စာကိုတို့ကအလွန်ကျူးအားသုံးပြီးလုပ်တယ်လို့ပြောနေတာမဟုတ်ပါဘူးလူမှုရေးကိုကိုညီပေးဖို့ပဲကိုပို့ပြီးတော့ဥတည်ပြီးတော့လုပ်နေပ
ါတယ်။ဒါပြင်နိုင်ငံတကာကဆွတ်ဆွဲနေကြတယ်လို့လူမျိုးတုံးတက်ဖြတ်တာတွေမရှိဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမျိုးတုံးတက်ဖြတ်နေပါတယ်လို့သတင်းတင်ပြသူတွေအနေနဲ့တရားဝင်လာရောက်တိုက်တန်းစီလို့ကြောင်းဒီပြင်တိကျတဲ့တသက်အထောက်ထားနဲ့တကွာဖော်ပြစီလို့ကြောင်းပြောဆိုလိုက်ပြီးဒီလိုတိကျစွာဖော်ပြပေးနိုင်တဲ့ဆိုရင်ဘသူကိုမဆိုအရေးယူသွားမယ်လို့လည်းဦးတောင်ထွန်းကပြောပါရယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတင်းဆောင်သူတွေနဲ့ပတ်သက်လို့နိုင်ငံတကာကဖော်ပြနေတဲ့လူဦးရေနဲ့အစိုးရဘက်ကလက်ရှိကောက်ခံထားတဲ့စရင်တွေအရာအလွန်အမင်းကွာဟနေတယ်လို့လည်းဦးတောင်ထွန်းကပြောပါရယ်စရင်အရာနိုင်ငံတွင်ထွက်သွားသူဟာတောင်းကနန်းသာရှိတယ်လို့ဦးတောင်ထွန်းကပြောဆိုထားပြီးသူကဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့တွေနဲ့ပတ်သက်လို့အခုလို့ပြောဆိုသွားတာပ
ါဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အဖွဲ့တွေရှိပါတယ်ဟိုရခင်ကနော်ကျွန်တော်နိုင်ငံနေတဲ့မိမိတို့နိုင်ငံဒါဖြစ်တယ်လို့ထောက်ထားပြနိုင်တော့၎င်းဒီဘက်နိုင်ငံမှာဘယ်နှစ်နှစ်နေခဲ့ဘူးလဲဆိုထောက်ပြထောက်ထားပြနိုင်တော့၎င်းအဲ့ဒါကိုကျွန်တော်စီစစ်ပါတယ်အဲ့ဒီစီစစ်ခုပြီးတော့မှကျွန်တော်ကတူးချင်းစီစစ်ပြီးတော့မှဒါပန်းခံနေဆိုတော့ဟိုပြန်ခေါ်ခဲ့တဲ့တာတကားတွေရှိပါတယ်ဆိုတော့အဲ့ဒီတိုင်း
လက်ရှိတကြောပြန်တိုက်ခိုက်မှုဟာမြန်မာနိုင်ငံအတွက်ပြင်နိုင်ငံတကာအတွက်ပါစိန်ခေါ်မှုဖြစ်နေတယ်လို့လည်းဦးတောင်ထွန်းကပြောဆိုပါတယ်မြန်မာနိုင်ငံတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကထားလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းသူကပြောပါတယ
် The situation today is a challenging one for both Myanmar and the international community.
လက်ရှိရခိုင်အခြေအနေကမြန်မာနိုင်ငံအတွက်ရောနိုင်ငံတကာအတွက်မှာပါစိန်ခေါ်မှုဖြစ်လာနေပါတယ်ဒီလိုအခြေအနေမှာအစိုးရဘက်ကဦးစားပေးလုပ်ဖို့ကမြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုအဓိကလှုပ်ဆောင်နိုင်ဖို့ပါဒါ့အပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဒေသတွင်းရှိတဲ့လူအားလုံးကိုကူညီပံ့ပိုးပေးနိုင်ဖို့ဖြစ်ပါတယ်ကျွန်တော်ထပ်ပြောပါမယ်အကူအညီပေးဖို့ဟာရခိုင်ဒေသမှာရှိတဲ့လူအားလုံးအတွက်ပေးနိုင်ဖို့ပါနေဆက်မှာရှိတဲ့သူတွေရောအခုတိုက်ခိုက်မှုကြောင့်လို့နေရဆွန့်ခွာခိုလိုနေရသူတွေကအားလုံးအတွက်ပါ
မစ္စတာကိုဖီအာနန်အစီရင်ခံစာနဲ့ပတ်သက်လို့အစိုးရဘက်ကအတတ်နိုင်ဆုံးလှုပ်ဆောင်မှုကတိပေးထားတယ်လို့ဒေတာတွင်အခြေအနေတွေကိုလေ့လာပြီးလုံတဲ့နာတွေကိုစီစစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောပါတယ်ဒေတာတွင်ပေါ်ပေါက်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာပထမဦးစားပေးအဖြစ်ကယ်ဆယ်ကူညီရေးကိုလှုပ်ဆောင်နေတာဖြစ်ပြီးလူသားချင်းစာနာထောက်ထားမှုအကူအညီပေးရမှာလည်းထိထိရောက်ရောက်နဲ့ပြန်ပြန်နဲ့နဲ့ဖြစ်နိုင်အောင်ချက်ချင်းဒီလှုပ်ရှားမှု Red Cross Movement နဲ့လှုပ်ဆောင်သွားမယ်လို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ
်လူသားချင်းစာနာထောက်ထားမှုအကူအညီကိုပေးတာဟာကျွန်တော်တို့ဒီသက်ဆိုင်ရာစီမင်းစည်းကမ်းမူဝါဒများနဲ့ကိုက်ညီအောင်ကျွန်တော်တို့ဆောင်ရွက်တယ်အားလုံးကိုကျွန်တော်တို့မျက်မျက်တက်တက်ဆောင်ရွက်နိုင်အောင်ဆိုတဲ့နည်းလမ်းတွေကိုလည်းကျွန်တော်တို့ကြံစားနေတယ
်ခိုင်ဒေတာကိုအကြမ်းဖက်သမားတွေတကြောပြန်တိုက်ခိုက်လာမှုကြောင့်အပြစ်မဲ့အရက်သားအယောက်30ကျော်သေဆုံးခဲ့ရပြီး9ယောက်ပျောက်ဆုံးနေတယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုနဲ့ဆက်နွယ်တယ်လို့တန်တရာရှိသူအယောက်40နီးပါးကိုလည်းဖမ်းဆီးထားတယ်လို့အစိုးရကထုတ်ပြန်ကြေညာထားပါတယ်ရှင်
မေခပြောပြသွားတာပါရှင်စန္ဒပြကန့်ကွက်မှုတွေအကြီးအကျယ်ကြုံတွေ့နေရတဲ့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ရုံနဲ့တန်ရာရှိတွေကိုအင်ဒိုနီးရှားရဲအာဏာပိုင်တွေဘက်ကလုံခြုံရေးအပြည့်အဝဆောင်ရွက်ပေးနေသလိုအင်ဒိုနီးရှားမှာရှိတဲ့မြန်မာနိုင်ငံသား50လောက်ရဲ့လုံခြုံရေးအတွက်လည်းဆောင်ရွက်ပေးထားတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဒေါ်ဤခင်အေးကပြောပါတယ်။တန်မတ်ကြီးဒေါ်ဤခင်အေးကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျမတို့ကြားထားတဲ့အထဲမှာကဒီတန်ယုံရှိမှာဆန္ဒပြသူတွေရှိနေတဲ့တန်ယုံကိုအနည်းပေးမယ်လို့ချင်းချောက်တာတွေပါရှိနေဆိုတာလည်းကြားနေရတော့လေလက်ရှိဒီတန်ယုံရဲ့လုံခြုံရေးအခြေအနေကဘယ်လိုများရှိပါသလဲရှင
်ကျမတို့ဒီမှာကအင်ဒိုနီးရှားရဲကောနောက်ပြီးနိုင်ငံခြားရေးယုံပေါ့နော်နိုင်ငံခြားရေးဝန်ကြီးဌာနမှာသူတို့diplomatic security ဆိုတဲ့ဌာနတစ်ခုလည်းရှိပါတယ်ဆိုတော့ဒီဌာနတွေကရဲရောနိုင်ငံခြားရေးယုံကရောအမတမ်းမှပဲဟိုကျမတို့ဟိုအကူအညီပေးပါတယ်ဆိုတော့ရဲရဆိုလို့ရှိရင်တို့ကတစ်ချိန်လုံးကျမတို့နဲ့လာပြီးတော့အမြဲတမ်းကျမတို့နဲ့အဆက်အသွယ်ရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်ဒီ Molotov cocktail တွေပြစ်တဲ့နောက်ပိုင်းကနေစပြီးတို့ပို့တော်မှပဲဟိုဟိုတို့ကပို့ပြီးတော့မှ cautious ဖြစ်ပါသေးတယ်နော်အဲ့ဒီမတိုင်ခင်ကတည်းကလည်း25ရန်ဒီလောက်ခရဲရပဲတို့ချပါတယ်နောက်ပြီးတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်ချထားတဲ့ရဲရဆိုလို့ရှိရင်900နဲ့23ယောက်လား32ယောက်လားမသိအဲ့လောက်ထိရှိပါတယ်အသာမကြီးအိမ်မှာလည်းသူတို့ရဲ2ယောက်ကိုမနေ့ကစပြီးတော့လာပြီးတော့ attach လုပ်ထားပါပဲကျမတို့အခုဆန္ဒပြတာတွေကတနေ့လုံးပဲဒီနေ့ဆိုလို့ရှိရင်ကျမဆိုလို့ရှိရင်ရုံးကိုလုံးဝသွားလို့မရဘူးရဲကကျမကိုလုံးဝမလာရဘူးလို့ပြောထားတယ်ဘာလို့လဲဆိုတော့ဒီနေ့ပြတဲ့ဟာမှာအလုံးစုံလူ4000လောက်အင်အားရှိတယ်ဒါပေမဲ့အဲ့ဒါကို၄ခါလောက်ခွဲပြီးတော့ပြတဲ့သဘောမျိုးပေါ့နော်ညနေအထိပြီးသွားတယ်အဲ့တော့အဲ့ဒီမှာရဲကတန်ဆူးချိုးတွေနဲ့ barricade တွေကာထားတဲ့ဟာမှာနှစ်ထပ်ကာထားတယ်ဆိုတော့ကျန်တဲ့ security arrangement တွေလည်းအများကြီးပါပဲတန်ယုံပရဝုံလုံခြုံရေးနောက်ပြီးတော့နေအိမ် personal security ပေါ့နော် premises security နှစ်ခုစလုံးကိုအကုန်လုံးလုပ်ပေးပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီ25ရက်နောက်ပိုင်းကစပြီးတော့လုံခြုံရေးကိုအထူးတွင်းမြှင့်ပေးထားတာပေါ့နော်ဒါအင်ဒိုနီးရှားဆိုင်ရာဘက်ကဟုတ်ကဲ့ဒီတမတ်ကြီးတို့အနေနဲ့ဒီအင်ဒိုနီးရှားမှာရှိနေတဲ့မြန်မာနိုင်ငံသားတွေအထက်ကအခုလိုမျိုးလက်ရှိအခြေအနေမှာဟိုတတိပေးချက်ထုတ်ပြန်တာပဲဖြစ်ဖြစ်တခြားပေါ့နော်ဘာတွေဆောင်ရွက်ပေးနေတာရှိပါလဲသူတို့ရဲ့လုံခြုံရေးအထက်က
โอเคလုတ်ထားပါလေရှင်ကျမတို့ကဒီမှာအင်ဒိုနီးရှားမှာဆိုလို့ရှင်ဒီဟိုဟာပေါ် further study လုပ်နေကြတဲ့လူတွေရှိပါတယ်ဘူကွန်တန်းနေရောပဲတက္ကသိုလ်ကဆရာတွေများတယ်ကျမရေးဘက်ကလူတွေလည်းရှိတယ်WHO မှာတယောက်ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ဟိုနောက်ပြီးတော့လာပြီးတော့ပညာသင်နေတဲ့လူတွေပါလေဆိုအားလုံးပေါင်းကျမတို့ဒီအင်ဒိုနီးရှားမှာဗမာနိုင်ငံသားက50လောက်ရှိပါတယ်ဆိုတော့ကျမတို့အဲ့ဒီလူတွေကိုဘာလို့လဲဆိုရင်ကျမတို့နိုင်ငံခြားရေးဝန်ကြီးဌာန diplomatic security ဌာနဟို director နဲ့ကျမတို့တွားတွေ့ပါတယ်တွားတွေ့တဲ့အခါမှာဟိုကျမတို့တန်တမန်တွေရဲ့ဟိုလုံခြုံရေးကတော့သူတို့အရန်လုပ်ပေးထားတယ်ကျမတို့ဟိုတော်တော်ကြီးကိုပြည့်စုံပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါပေမဲ့ကျမတို့ဒီမှာနိုင်ငံသား50လောက်ရှိတယ်မြန်မာနိုင်ငံသား50လောက်ရှိတယ်အဲ့ဒီလူတွေအတွက်ကိုလှုပ်ပေးမလားဆိုတော့သူတို့ကအင်မတန်မှပဲ willingly လိုလိုချင်ချင်ပဲလှုပ်ပေးမယ်တဲ့အဲ့ဒီမှာရှိတဲ့ရဲကိုရဲတွေကိုပြောထားပေးမယ်ပေါ့ဆိုတော့ကျမတို့အဲ့ရော်နဲ့သူတို့ information ပေးခဲ့တယ်ကျမတို့ဒီမှာရှိတဲ့စည်ရင်းပေါ့နော်သူတို့နေတဲ့အကြောင်းနေသူတို့ရဲ့နေတဲ့နေရာတွေဘာတွေလိပ်စာတွေတွေဘာလေးတွေကျမတို့မှာရှိတာအကုန်လုံးကိုပေးထားခဲ့လိုက်ပါတယ်နောက်ပြီးတော့လည်းတူဦးချင်းစီကိုလည်းဒီ email address ရှိတဲ့လူတွေကတော့များပါတယ်တချို့လည်းသိမရှိဘူးပေါ့ဖုန်းပဲရှိတယ်ပေါ့ဆိုတော့အကုန်လုံးကိုဆက်သွယ်ပြီးတော့ကျမတို့ဒါသတိရှိကြဖို့ပေါ့နော်သွားတဲ့လာတဲ့အခါမှာသတိရှိဖို့နောက်ပြီးတော့အဲဒီကိုနေတဲ့နေရာနာမှာရှိတဲ့ဒီအရေးပေါ်ဖုန်းနံပါတ်တွေဘာတွေကိုယူထားဖို့ပေါ့ဆိုတော့ကျမတို့အဲ့ဒါလေးလည်းနှိုးဆော်စာလေးလည်းထုတ်ထားပါတယ
်ဟုတ်ကဲ့ဒီကနေ့ဆန္ဒပြသူတွေနဲ့ဒီတန်ယုံတာဝန်ရှိသူတွေတွေ့တယ်လို့လည်းသိရပါတယ်ရှင်ဘာတွေအဓိကဆွေးနွေးဖြစ်တာပါလဲ
ကျမတို့ကတော့ဟိုတကယ်တမ်းတော့ဆန္ဒပြတဲ့ဟာတွေမှာခေါ်များတော့ပြတော့ခေါ်တွေ့လို့ရှိရင်တို့ကအမြဲတမ်းဆန္ဒပြပြီးလို့ရှိရင်တချို့လည်းဆန္ဒပြအော်ပြီးတော့ပြန်သွားကြတယ်တချို့ကြတော့ဗာလဲဆိုလို့ရှိရင်တို့ကဆန္ဒပြပြီးရင်ခေါင်းဆောင်ကလာပြီးတဲ့အခါကျတော့တို့ statement ပေးကြပါလေဆိုပြီးတော့ကျမတို့စီကိုလာတယ်လာတဲ့အခါကျတော့ရဲရခေါ်လာတယ်ရဲရှိမှပဲတို့စာပြေကိုပေးတယ်ပေါ့နော်ဆိုတော့အဲ့တော့ကျမတို့ကအခုဗာလုပ်လဲဆိုလို့ရှိရင်ကျမတို့ရဲ့ဘက်ကကျမတို့ရက်တီချက်ကိုကျမတို့ background information ကိုကျမတို့စာပြေကလေးပြုစုထားလိုက်တယ်တို့ကတော့ဟိုပြောတာတွေတော့ရှိတာပေါ့လေအမျိုးစုံဟိုပြောတာတွေကတော့အကောင်းဘက်ကတော့ဘာမှတော့တိတ်မပါပါဘူးဒါပေမဲ့ကျမတို့လည်းပြန်ပြီးတော့ဟိုရှင်းနိုင်တဲ့ဟာကိုပြန်ပြီးတော့ရှင်းနေကျမတို့ပြောပြတယ်ပြီးတဲ့အခါကျလို့ရှင်ဖတ်ကြည့်ပါကျမတို့ဘက်ကဟလာကျမတို့ရေးထားတဲ့ information ကိုလည်းဖတ်ကြည့်ပါဆိုတော့အဲ့ဒါတော့ပြန်ပေးလိုက်တာပေါ့လေ
ဟုတ်ကဲ့ပါရှင်လက်ရှိတန်ယုံကတော့ဖွင့်ထားတာပေါ့နော်တန်ယုံရဲ့ဒီပုံမှန်လက်ထ
ဲဖွင့်ထားပါတယ်ဟုတ်ကဲ့ခုကတော့ဟိုအဆိုးဆုံးအခြေအနေပေါ့လေ
အင်ဒိုနီးရှားမှာရှိတဲ့မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့အင်ဒိုနီးရှားဆိုင်ရာမြန်မာတန်မတ်ကြီးကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုတစ်ဆက်တည်းမလေးရှားနိုင်ငံကယာနဲ့ချီတဲ့မြန်မာအလုပ်သမားတွေနေရက်တိုင်းပြည်ကိုပြန်နေကြတာဘာကြောင့်လဲဆိုတာကိုလည်းကြည့်ကြရအောင်ပါ။ မလေးရှားနိုင်ငံမှာတွားရောက်အလုပ်လုပ်နေကြတဲ့ရခိုင်တိုင်းရင်းသားအများစုပါဝင်တဲ့မြန်မာရွှေ့ပြောင်းလူထုမှ300ကျော်ဟာနေရရင်မြန်မာနိုင်ငံကိုပြန်လာနေကြပါတယ်။ရန်စားမရှိဘဲတိုက်ခိုက်ခံရတာတွေပါဝင်နိုင်ငံကူးလက်မှတ်သက်တမ်းကုန်သွားတာကြောင့်ဖမ်းဆီးခံရမယ့်အရေးစိုးရိမ်စိတ်ကြောင့်သာမကမြန်မာပြည်တွင်းမတိမငြိမ်အခြေအနေတွေကြောင့်ပါအခုလိုနေရပြန်နေကြတာဖြစ်တယ်လို့ရွှေ့ပြောင်းလူထုမှအရေးကူညီပေးနေသူတွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနေမြေမတိမငြိမ်ဖြစ်နေချိန်မှာပဲမလေးရှားနိုင်ငံမှာထောင်ခနန်းရှိတဲ့အစ္စလမ်ဘာသာဝင်တွေကမြန်မာအစိုးရကိုဆန္ဒပြကြသလိုမလေးရှားရောက်မြန်မာလူငယ်တချို့ဟာလည်းရန်ညိုးရန်စားမရှိဘဲတိုက်ခိုက်မှုတွေခံခဲ့ရတာပါဒီနောက်မှာတော့နိုင်ငံကူးလက်မှတ်သက်တမ်းကုန်ဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေတဲ့မြန်မာတွေဟာစိုးရိမ်စိတ်တွေရှိလာပြီးအလို့သမား300ကျော်ဟာနေရပြန်ဖို့အတွက်ဆက်သွယ်လာတယ်ဆိုပြီးထိုင်းနိုင်ငံကအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ
်။180ကျော်တယ်180ကျော်အလုံး300ကျော်တယ်ဝင်တာနော်။ဒီမလေးရှားလာတယ်ဆိုတာလေကျွန်တော်တို့အကူအညီတောင်းနေကျွန်တော်တို့ကလည်းမြောက်ပြည်အဖွဲ့ကိုချိတ်ဆက်ပြီးတော့လုပ်ပေးလိုက်တာ။ကျားကအဖွဲ့ကြီးပုံဆက်တာတော့အများဆုံးလူမျိုးတွေကတော့ရခိုင်နေများတယ်ဗျ။ Overseas နဲ့နေကြတာသူတို့ကအခုတော့သူတို့ကနေခွင့်မရတော့ဘူး။မလေးရှားအနာပိုင်းကြီးနေတဲ့လူတွေကသူတို့လက်မခံတဲ့အတွက်သူတို့ကိုအတိအကျအရေးကြီးမယ်လို့ပြောတဲ့အတွက်သူကမနေရဲပဲနဲ့သူကထွက်လာတာအခုကနေတက်လို့ရှိရင်ဟိုမှာထောင်ချတာရယ်ဖြစ်မှကြောက်လို့သူကအရင်ဆုံးသူကမောင်းမထုတ်ခင်မှာသူကပြန်လာဒီဒီမှာဒီရဲ့လက်ရှိအနေအထားနဲ့လည်းသက်ဆိုင်တာပေါ့ဗျာဒါနဲ့အဲ့လိုက်ရတော့သူကပြောကြတာပေါ့ဗျာသူတို့အနေရှိတယ်ဆိုတာကမှန်လေဘလို့အနေရှိတာလဲဆိုတော့အတိမမလေးချာမှာအများစုကျင်နေနေတာရခိုင်တွေပဲကျင်နေတာဒါထဲမှာမှဒီရခိုင်တွေကအတိမလေးချာမှာအရင်ဆုံးကိုသူကအားအများဆုံးနဲ့နေခဲ့တာဆိုတော့သူကရခိုင်လူကများတယ်
လူ180ကျော်ကတော့မြောက်ဒီလမ်းကနေပြန်ခဲ့ကြပြီးနောက်ထပ်20ကျော်ကတော့တာချီလိတ်လမ်းဘက်ကနေပြန်ခဲ့ကြပါတယ်။နောက်ထပ်လည်းပြန်မဲ့သူတွေဟာဆက်သွယ်လာနေသေးပဲလို့လည်းပြောပြပါတယ်။အရင်တုန်းကတော့နိုင်ငံကူးလက်မှတ်သက်တမ်းကုန်ပြီးနေရပြန်နေတဲ့သူတွေဟာမြန်မာတန်ယုံကိုဆက်သွယ်ပြီးပြန်ကြလိမ့်ရှိပေမဲ့အခုတခါမှာတော့အများဆုံးပြန်နိုင်ဖို့အတွက်အခက်အခဲတွေရှိနေတာကြောင့်လူပွဲစားတွေကနေတဆင့်မလေးရှားနယ်စပ်ထိုင်းနယ်စပ်တွေကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ခဲ့ကြတာဖြစ်တယ်လို့လည်းဦးခိုင်ကြီးကဆိုပါတယ်။
ဒီမှာတန်ယုံကအရင်အဆိုရင်တော့ဗျာ overseas ဖြစ်တဲ့လူတွေကိုတွားပြီးစီရင်ချောက်ပြီးတော့သူကဒီမှာပြောပြမယ်ဆိုရင်ဒီလက်မှတ်ကိုကိုယ့်ဘက်ဝယ်လို့ရတယ်သူကအဲ့ဒီအလုပ်သမားတွေကထိုင်းနယ်ဇက်ကတည်းကကယ်လီတွေနဲ့ချိတ်ဆက်ပြီးတော့ဒီမြောက်ပြည်နယ်ဇက်ကိုပြန်လာတာအမှန်ဆိုရင်တော့သူကတစ်ခါမှမပြန်ဘူးအဲ့လိုအလုပ်သမားတွေကသူပတ်စံပေးပြီးတော့ပြန်လာဟိုမလေးကျအနာပိုင်းကိုပတ်စံပေးပြီးတော့သူကပြန်နေရနေရင်လည်းအခုတကအဲ့လိုပြန်ခွင့်တော့မရတော့သူကကျေလီပေါ့ဗျာအဒီအငြင်းနဲ့ပူဆောင်နေတဲ့အနာပိုင်းမျိုးကသူကပတ်စံပြီးပြီးတော့နေဆက်ကိုပို့တယ်နေဆက်ကနေပြီးတော့ခိုင်ဘက်ချမ်းကိုခူးကူးတယ်ခူးကူးပြီးတော့ခိုင်ရပွဲသားတွေနဲ့အင်ဂျင်တွေချက်ပြီးတော့ဒီညောင်ပြီးနေဆက်ကိုအဲ့လိုတယောက်ကို2500 8000 9000အဲ့လိုအစားအစာပေးပြီးပြန်လာရတာ
နေရပြန်မြန်မာတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိမှာတော့မလေးရှားအပါအဝင်အစ္စလမ်ဘာသာဝင်တွေအများဆုံးရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြန်မာတန်ယုံကိုမီးလောင်ဘုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့မြန်မာအစိုးရကိုစန့်ကျင်ကန့်ကွက်မှုတွေလည်းရှိနေတာပါမလေးရှားနိုင်ငံမှာတော့မြန်မာလူငယ်တွေတိုက်ခိုက်ခံရမှုအပြီးမှာစိုးရိမ်စိတ်တွေရှိနေကြပါတယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်ဆေးလွတ်တဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားတရားမဝင်တဲ့နီးလန်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်မလေးရှားမှာမြန်မာအလို့သမား9,000ထက်မနည်းရှိနေတယ်လို့လည်းပြောဆိုထားပါတယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်အခုညပိုင်းနှာစင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာလူမှုကြမ်းမာရေးအစီအစဉ်နဲ့ကိုနှာစင်ရဖို့ရှိပြီးမြမအရေးသုံးသပ်ချက်မှာတော့
နောက်စတုဒ္ဒအချက်ကကျွန်တော်ပြောပြတယ်ကဲရိုလိုချင်တဲ့နိုင်ငံသားလားလူမျိုးပြည်လိုချင်ကြလားနိုင်ငံသားလို့လိုချင်တဲ့ဆိုရင်အစဉ်ဆက်သမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစ်စ်ခါလိုက်ရယ်ခရိုက်တီးရဲ့ညီလို့ရှိရင်နိုင်ငံသားဖြစ်ပါ
ရခိုင်မြောက်ပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းလူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းဦးခင်ရီရဲ့တုံ့တက်ချက်ကိုနားဆင်ရဖို့ရှိပြီးဗုဒ္ဓဟူးနေ့အတိုင်းနားဆင်နေကြအားကစားသတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲကာလအတွင်းပြေးခဲ့တဲ့ဂရီကိုကောင်းထည့်ဖော်တဲ့အနေနဲ့ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့ NAFTA လို့ခေါ်တဲ့အမြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးပြန်လည်ဆွေးနွေးမှုတွေကိုဩဂုတ်လအတွင်းမှာစတင်လာပါတယ်။ကုန်ထုတ်လုပ်ငန်းတွေဘက်ကအများကအာရုံစိုက်လာတဲ့တစ်ချိန်ထဲမှာပဲ1994ခုနှစ်ကစတင်ခဲ့တဲ့ NAFTA ခေါ်သဘောတူစာညီစာချုပ်ဟာအမေရိကန်ရဲ့စိုက်ပျိုးရေးလုပ်ငန်းပို့ကွန်ကန်တာတွေကိုမြင့်တရာမှာအရေးပါတဲ့သဘောတူညီမှုတစ်ခုလည်းဖြစ်ပါတယ်။လက်ရှိသဘောတူညီချက်မှာအပြောင်းအလဲတွေရှိလာမယ်ဆိုရင်သူတို့အတွက်ငွေရေးကြေးရေးအရာထိခိုက်မှုတွေရှိလာနိုင်မလားဆိုတာကိုလယ်သမားတွေစိုးရိမ်နေတဲ့အကြောင်းသတင်းတောက် King Parabok ရဲ့သတင်းပေးပို့ချက်ကိုရှာဖောင်းကပြောပြပေးမှာပါရှင်
။အမေရိကန်ပြည်ထောင်စုကလယ်သမားတူရဲ့ဘဝဟာလောင်းကစားလောက်ရတယ်လို့ပဲလို့ Kim Back ကပြောပါတယ်
။ Risky at best.
ဒီလောင်းကစားအတွက်ငွေကြေးမရှိတော့ပါဘူး။အရေးစုံပြီးလောက်ရပါတယ
်မျိုးစစ်တွေနဲ့မြေဩဇာတွေကဇင်းလုံးမြင့်တက်နေပြီးပဲနဲ့ပြောင်းမှုအထွက်နှုန်းကတော့ကျဆင်းလာနေတာကြောင့်ငွေကြေးဆုံးရှုံးရတာအခုဆိုရင်9နှစ်ထဲကိုဝင်လာနေပြီလို့ဘက်ကပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့အမေရိကန်အစိုးရကကူညီပေးနိုင်တာရှိတယ်လို့သူကပြောပါတ
ယ
်အခုဝေဖန်တိုက်ခိုက်ခံနေရတဲ့ကုန်သွယ်ရေးလုပ်ငန်းပိုင်းမှာပါ
Trump အစိုးရဟာ TPP စစ်ဖက်ရဝန်ဒေတာကုံသွဲရေးသဘောတူညီချက်တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်လယ်သမားဘက်ကသူ့ရဲ့ပဲနဲ့ပြောင်းမှုဈေးနှုန်းရဲ့ဝယ်လိုအားတွေတိုးလာစေဖို့အတွက်မျှော်လင့်ချက်တွေဆုံးရှုံးခဲ့ရပါတယ်။ဒါကြောင့်လည်းအခု NAFTA မြောက်အမေရိကတိုက်နိုင်ငံများအခွန်လွတ်ကုံသွဲရေးသဘောတူညီချက်ပြန်လည်ညှိနှိုင်းဆွေးနွေးရေး American အစိုးရရဲ့ကြိုးပမ်းအားထုတ်မှုကိုသူကအငြိအကစောင့်ကြည့်နေတာဖြစ်တယ်လို့ဘက်ကပြောပါတယ်။
For corn producer
ကျွန်ပုနဲ့ဂျုံစဘာထုတ်လို့သူတယောက်တော်တော် NAFTA ဟာအရန်ကိုကောင်းပါတယ
်2016ခုနှစ်အတွင်းမှာအမေရိကန်နိုင်ငံကနေမက္ကဆီကိုကိုပို့တဲ့ပြောင်းမှုဟာဒေါ်လာ1.5 ဘီလီယံကျော်လောက်ရှိခဲ့ပေမဲ့ဒီနှစ်မှာတော့ကျဆင်းသွားပါတယ်အခုတော့သူ့လိုလေသမားအဖို့အပြိုင်ဆိုင်ရှိလာနေပြီဆိုတာကိုကမ်ဘက်ကပြောပါတယ
် The first time in history he bought corn
မက္ကဆီကိုနေနဲ့အာဂျင်တီးနားကပြောင်းမှုတွေကိုဝယ်ယူတာဟာဒါသမိုင်းမှာပထမဦးဆုံးအချိန်ပါဈေးနှုန်းသက်သာလို့လားဆိုတော့မသက်သာပါဘူးဒါကြောင့်မို့ဒါကအချက်ပေးတဲ့လက္ခဏာတစ်ခုဖြစ်ပါတယ
်ဘက်ကိုစိုးရိမ်မှုဖြစ်စေတဲ့တခြားအချက်ပြမှုတွေကတော့ NAFTA သဘောတူညီချက်တွေကနေထွက်ဖို့ချင်းချောက်နေကြတဲ့သမ္မတ Trump အစိုးရတကလူတွေဖြစ်ပါတယ်ဒါဟာ American လယ်သမားတွေအတွက်မသေးချာမြေယာမှုတွေကိုဖန်တီးပေးနေတယ်လို့ဖြစ်နေပါတယ်ဘက်က
scared because we're an uncharted
ကျွန်တော်တို့ဟာကိုသိမ့်မသိတဲ့ဒဇိနေမြေတဲ့ရောက်နေတဲ့အတွက်လူတိုင်းလူလူအနေနဲ့အများတော့စိုးရိမ်သလိုဖြစ်နေတယ်လို့ထင်ပါတယ
် Illinois Farm Bureau ကလူသုံးကုန်ပစ္စည်းဆိုင်ရာအကြီးတန်းညွှန်ကြားရေးမှူး Tamara Nelson ကတော့အခုလိုပြောပါတယ
် So if you have a shock like pulling out of TPP
ကျမတို့ကိုအံ့ဩတုန်လှုပ်သွားစေတဲ့ TPP ထဲကနေနှုတ်ထွက်သွားတယ်လို့ NAFTA သဘောတူညီချက်ကိုဆက်ပြီးမထားတော့ဘူးဆိုရင်တော့လယ်သမားတွေရဲ့ဝင်ငွေကျဆင်းသွားမှာဖြစ်တယ်လို့ဈေးကွက်လည်းမတည်မငြိမ်ဖြစ်သွားနိုင်ပါတယ
်အခုလိုညှိနှိုင်းမှုတွေဆက်ပြီးလုပ်နေရတဲ့ NAFTA သဘောတူညီမှုပေါ်နှုတ်အားဖြင့်ပြောဆိုတိုက်ခိုက်မှုတွေတွန်းမြင့်လာတာနဲ့ပတ်သက်လို့လယ်သမားအများပြားတွေစီကစိုးရိမ်ပူပန်မှုတွေကိုကြားနေရတဲ့အကြောင်း Tamara Nelson ကပြောပါတယ်ဘလို့ပဲဖြစ်လာသည်ဖြစ်စေသဘောတူညီမှုအသည့်အလင်းအမြန်ရဖို့ကအရေးကြီးတယ်လို့လည်းဆိုပါတယ်လေသမားဖြစ်တဲ့ Kim Back ကလည်းအခုချိန်ဟာသူ့ဘက်မှာကငွေကြေးရဖို့ကသာအဓိကဖြစ်တာကြောင့်ညှိနှိုင်းမှုရှစ်ဆက်သွားနိုင်ဖို့မျှော်လင့်တယ်လို့ပြောပါရရှင်
။ရှာဖောင်းပြောပြခဲ့တာပါရှင်။အခုလူမှုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကျန်းမာရေးနဲ့ညီညွတ်တဲ့အနေထိုင်အပြုမှုတွေရရှိအောင်စတင်ပြောင်းလဲဖို့ခက်နေသူတွေအတွက်စေဝါအကူအညီကိုတုံးပြီးတော့အလွယ်တကူပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအသက်ထူးခုပါမောက်ခဒေါက်တာဦးခမဝင်းကိုဒေါက်တာတန်စောကတွေ့ဆုံမေးမြန်းတင်ပြထားပါရရှင်။
ရ
ုပ်ပြလူနေမှုစနစ်ရဲ့ပြင်းထန်တဲ့ PR တွေကြားထဲမှာနေ့စဉ်ရုန်းကန်လှုပ်ရှားနေကြရတဲ့သူတွေဖို့အားရင်ချွတ်တဲ့နန်းနယ်ပြီးခြေကိုလက်ပန်းကျတာတွေကိုခံစားကြရမှာပါအသက်ရောင်တဲ့ဝါစီပိုးအပါအဝင်ဗိုင်းရပ်စ်ပိုးတွေဗီတာမင်ချွတ်တဲ့မှုတွေနဲ့တက်ကြွလှုပ်ရှားမှုနှဲပါတဲ့နေထိုင်စားသောက်မှုပုံစံတွေကြောင့်အားရင်ချွတ်တဲ့နန်းနယ်တာတွေကိုခံစားရနိုင်တဲ့ဆိုပေမဲ့လူများစုမှာတော့အကြောင်းရင်းတိတိကျကျမရှိပဲအက်စတီနီးယားလို့ခေါ်တဲ့ပင်မနန်းနယ်မှုတွေကိုကြုံတွေ့ရလိမ့်ရှိတယ်လို့အသေးထုကုဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဦးခင်မောင်ဝင်းကပြောပါတယ
် physical asthenia ကိုခန္ဓာယောဂဖြစ်တဲ့တာတော့ဘယ်ယောဂမဆိုပေါ့နော်ဆရာအနေနဲ့ပြောအများဆုံးတွေ့ရတော့အသေးအောင်ကစီဖို့ရှိရလို့ပေါ့စီဖို့ရှိရင်သူကအုံနောက်ထဲကိုဒီ virus ကိုဝင်တာဟို brain နဲ့ဝင်တော့ဝင်တော့အဲ့မှာ known နေပြီဖြစ်တာအဲ့လိုပဲရှိတယ်စိတ်ပိုင်းဆိုင်ရာနဲ့ယောနဲ့ asthenia ဆိုပို့ဆိုးတယ်စိတ်ကြောင့်ဖြစ်တာလားတကယ်ဖြစ်တာလားဒါပေမဲ့နေ့စဉ်ကိုယ့်အလုပ်တွေမှာလုပ်ငန်းတာဝန်ထမ်းဆောင်မှုတွေမှာမကြည့်ပြန်ဘူးအဲ့လိုမပြောဘူးတကယ်ချုပ်ပြီးပြောမှဆိုရင် very vague symptoms တိတိကျကျမရှိတဲ့ယောဂကြောင့်စိတ်လက်ကိုခံငါစိတ်ပိုင်းဆိုင်ရာအဓိကနွံ့နေတာအစီနေရာ
တကြလှူရှာမှုနဲပါတဲ့လူနေမှုဘဝပုံစံထဲမှာနေထိုင်ပြီးစိတ်ဖိစီးမှုတွေ၊ကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အစားအစာတွေကြောင့်အာရုံချွတ်တဲ့နွမ်းနယ်နေတာကိုသိပေမဲ့မိမိတို့ရဲ့နေထိုင်စားသောက်မှုပုံစံကိုမပြောင်းလဲနိုင်သေးတဲ့သူတွေရှိနေပါတယ်။ဆေးဝါးတွေအကူအညီကိုရယူပြီးကျန်းမာရေးနဲ့ငြိမ်ညွတ်တဲ့နေထိုင်စားသောက်မှုပုံစံရရှိအောင်မြန်မြန်ဆန်ဆန်ပြုပြင်ပြောင်းလဲသင့်တယ်လို့ပြောပါတယ်
။အဓိကဘာယောဂအခြေခံရှိနေလဲဆိုတော့အရင်ကြည့်အောင်မယ်။ thyroid hormone များလို့လားစီဖို့ရှိနေလို့လားဗီဖို့ရှိနေလို့လားတဲချောင်းနေလို့လားစီကြိုကြောင်းလားနှလုံးလားအာရုံရောနေရဲ့ကြွက်သားရောကလေးတစ်ခုရှင်လို့လားအဲ့ဒါရှင်မူလဟာကိုခုအဲ့ဒါတွေမဟုတ်ဖ ೇನೆ ဒီတိုင်းအက်စတီနေရပြီးနွမ်းနေနေတာဆိုတော့ဒါဖြစ်နိုင်တာအာရုံပြည်စည်းမှုတွေများလို့မြို့ပြလူသားတွေမှာအမြဲရင်ဆိုင်နေတဲ့ပြဿနာပဲပြဿနာမျိုးစုံပေါ့ interpersonal conflict တွေမိသားစုတွေမှာfamily conflict တွေညီကောင်မမှာဒါ sibling နဲ့မှာ conflict တွေအဲ့ conflict တွေမျိုးစုံနဲ့ဒါပဲဖြစ်တာနုံးတာအဲ့ဒါနုံးတာဆိုရင်စိတ်ပိုင်းဆိုင်ရာအတွက်လည်းစိတ်ညင်အောင်စိတ်ညင်စလေးကိုပို့ပြီးနုံးတာတတ်တာလောက်ကျွန်တော် subutamin ဆေးမျိုးအကလေးဆေးမျိုးစမ်းတက်တောက်နေတာပေါ့လူကချက်ချင်းတလားနလားလောက်တွင်မှာနုံးနေတာပျောက်ပြဲသွားပြီးတော့အာအင်ပြေလာနေတာ
အာရင်ချွတ်တဲ့နန်းနယ်မှုတွေကြောင့်လောက်ကိုင်းတဲ့ပတ်ဝန်းကျင်မှာအဆင်မပြေမှုတွေရှိလာနိုင်ပြီးအဆင်မပြေမှုတွေကြောင့်လည်းပင်မနန်းနယ်မှုကိုပိုပြီးဆိုးရွားစေနိုင်ပါတယ်။နောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိခင်မှာပင်မနန်းနယ်မှုတွေကိုအများဆုံးရှော့ချပစ်ဖို့လိုအပ်ပါတယ်
။ perceived as senior လို့ဟာမျိုးတော့ထေချာစဲကြမကုသမကုလိုက်ဘူးဆိုရင်ရေရှည်မှာကြာသွားရင် chronic mental disorder လို့ဖြစ်သွားပြီးနာရာရှည်စိတ်ဝေဒနာတစ်မျိုးမျိုးဝင်သွားနိုင်ပြီးတော့တက်လုံးကုမြရတဲ့အဆင်ရောက်သွားတဲ့အထိဖြစ်သွားနိုင်တယ
်။ဆေးဝါးအကူကြီးနဲ့လန်းဆန်းတက်ကြလာပြီဆိုရင်မိမိရဲ့နေထိုင်ပြုမှုတွေကိုစတင်ပြောင်းလဲပေးဖို့လိုအပ်ပါတယ်။ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတော့ပြီးပင်မနဲ့နေမှုတွေကိုကြိုတင်ကာဝယ်ထားတင်တယ်လို့ပြောပါတယ်
။ behavioral change ဆိုတာပြောင်းဖို့လိုတာပေါ့နော်။ behavioral change ဆိုတာငါဒီလိုလုပ်နေရင်မားတယ်ပြောင်းဖို့ရှိတယ်။ဆိုရဲမုတော့ရှိတယ်။တော့ငါဘယ်နည်းနဲ့စာပြီးပြင်တော့မယ်ငါမွေးနေတဲ့စာပြီးငါတက်တော့ကြအလုပ်တွေလည်းတက်အောင်နေမယ်လူတွေလည်းတက်အောင်ပေါင်းနေမယ် thought ရှိတယ် act မှာတက်လှုပ်ဆောင်မှုမှာမလှုပ်ဖြစ်ဖြစ်အဲ့တော့ behavior က mood thought and act ဆို mood ကတော့ thought က act ကိုကိုလုံးဒီဆေးကတော့ယာယီကူပေးတဲ့သဘောပေါ့ဒါပေမဲ့ကိုက behavior change ကိုလှုပ်ဖြစ်ပြီးတော့ကိုယ့်ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့ work atmosphere ကိုယ့်ရဲ့family lifestyle ဒါတွေအကုန်လုံးကိုသိချာလေ့လာပြီးပြောင်းပြင်မှာပြောတော့လွယ်တယ်နည်းနည်းတော့ခက်တယ်ဒါအောင်လို့ behavior change လုပ်နိုင်ဖို့ကြိုးစားပါလို့ in the meantime ဒီကံကြိုးစားနေကံလာတွင်မှာဆေးလေးနဲ့ကူပြီးတော့ကိုယ့်ကိုတက်တက်ကြွကြွတော်တော်လုံးနဲ့ဖြစ်လာပြီးတော့အားအင်းနေ energy ပြန်ရေးလာရလာအောင်လုပ်ပြပြီး senior ကိုတိုက်ဖြတ်ဖို့လိုပါလိမ့်မယ်
ကျမကြီးနဲ့ညီညွတ်တဲ့အနေထိုင်ပြုမှုတွေရရှိအောင်စတင်ပြောင်းလဲဖို့ခက်ခဲနေတဲ့သူတွေအတွက်ဆေးဝါးအကူအညီကိုအသုံးပြုပြီးအလွယ်တကူပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒ
ောက်တာတန်စောစီစဉ်တင်ဆက်ပေးနေတဲ့လူမှုကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံသားဖြစ်တဲ့သူတွေကိုနိုင်ငံသားအတိအမှတ်ပြုရေးအတွက်ဘလို့အခက်အခဲတွေရှိနေသလဲ။1982ခုနှစ်နိုင်ငံသားဥပဒေအပေါ်ဘလို့သဘောထားသလဲဆိုတာတွေကိုဝင်ကြီးဟောင်းဦးခင်ကြီးကဒုတိယပိုင်းမှာပြောထားပါတယ်။ဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါတယ်ရှင်။
ကြအောင်က nemnology ပေါ့အမည်နဲ့ပတ်သက်လို့ကျွန်တော်တို့လက်မခံတဲ့ ranger ဆိုတာကိုပြောနေတာဟုတ်ကဲ့ဆိုတော့ ranger ကိုကျွန်တော်တို့ကဘာဖြစ်လို့လက်မခံရလဲဆိုတော့အကြောင်းနေရှိပါတယ်နံပါတ်1ကျွန်တော်ဝင်ကြီးဘဝတာဝန်ထမ်းဆောင်စဉ်တော့ကရခိုင်မှာဒီဘင်္ဂလီလူမျိုးက 1.33 million ရှိတယ်အခုတော့ဘယ်လောက်ရှိလဲကျွန်တော်မသိပါဘူး 1.33 million ရဲ့ record တွေကျွန်တော်မှာအကုန်ရှိတယ်အဲ record တွေမှာ तू ကဟို family tree ပေါ့ family tree မှာ तू အဖေအမေ तू အဖိုးအဖွားအားလုံးဒီဘင်္ဂလီလို့ဖြစ်ထားတယ်သူတို့ကိုယ်တိုင်လက်မထိုးတယ်သူတို့ကိုယ်တိုင်စာမတိုင်းလည်းလက်ပွေနေတယ်ဒါကသူသည်ဘင်္ဂလီဖြစ်တယ်နောက်ဗမာတမိုင်းကြောင့်မှလည်းနောက်ဆုံးကောက်ခဲ့တဲ့ဟို83ခုနှစ်လောကနှစ်ပေါင်း40လောက်ကဘင်္ဂလီပဲအင်္ဂလိပ်လက်ထက်ကကောက်ခဲ့တဲ့1938လောက်ကဘင်္ဂလီပဲတခါမှဒီလူမျိုးပဲရှိတယ်ဒါနံပါတ်1နံပါတ်2ကလူမျိုးတစ်မျိုးဟာဟိုသူ့ origin ရှိရမှာပေါ့ကျွန်တော်ဗမာကျွန်တော် Burmese from Burma Chinese from China Rohingya from မရှိတဲ့ဥစ္စာကိုကျွန်တော်တို့ကဒီလိုလက်ခံရင်stillness law เนี่ยကျွန်တော်တို့နိုင်ငံကြီးကလာပြီးတော့ပိုက်ပေါ်ကြီးမိနေပဲသဘောဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကလက်မခံဘူး။နောက်တတိယချက်အချက်ကကမ္ဘာနိုင်ငံအနှံ့ပြားမှာ ruin ချောက်လို့ပြောလို့ဒီအများကြီးရှိတယ်။ဒါကိုကျွန်တော်နိုင်ငံကဒီ ruin ချောက်အတိတ်မှာပြည့်တယ်ဆိုရင်ကမ္ဘာနိုင်ငံအနှံ့ပြားမှာကြီးတဲ့ ruin ချောက်တွေကဒါ safe zone ဆိုပြီးလာနေလိုက်ကျွန်တော်တို့မှပြဿနာတက်မယ်။နောက်စတုဒ္ဓအချက်ကကျွန်တော်ပြောပြတယ်ခဲရိုလိုချင်တဲ့နိုင်ငံသားလားလူမျိုးပြည် ruin ချောက်လားနိုင်ငံသားလို့လိုချင်တဲ့ဆိုရင်အစင်ဆက်တမိုင်းရှိနေတဲ့ဘင်္ဂလီနဲ့အစ်စ်ခံလိုက်ရင် criteria တွေညီလို့ရှိရင်နိုင်ငံသားဖြစ်သွားမယ်။ဥပဒေနိုင်ငံသားဒါဆိုခင်ဗျားတို့အဆင်ပြေပြီဟုတ်ကဲ့ဆိုတော့ဒါကိုတင်းခံနေတော့အဲ့တော့နိုင်ငံတော်ဘက်ကလွန်သလားအစ်စ်ခံတဲ့ဘက်ကလွန်သလားကျွန်တော်နှောင့်နေရတာအဲ့ဒါပါနောက်တစ်ခုကတို့ freedom for movement နဲ့ပတ်သက်လို့နိုင်ငံသားဖြစ်သွားတဲ့လူပေါ့တို့ကဥပဒေနိုင်ငံသားတွေဝေးရပါနိုင်ငံသားမဟုတ်ဘူးအဲ့လူတွေက freedom of movement ရပါတယ်ဟုတ်ကဲ့သွားနေတဲ့ခါကြီးလည်းကျွန်တော်တို့ရှိပါတယ်ဟုတ်ကဲ့ဒါပေမဲ့2012ခုနှစ်နောက်ပိုင်းပြီးတဲ့ခါမှာကျွန်တော်တို့မြေပေါ်မှာဆင်းလို့တယ်သွားခိုင်းပါတယ်သွားတဲ့လူတွေရှိပါတယ်တော်တော်များများမသွားဘူးမသွားရဘူးဘာဖြစ်လို့မသွားရလဲဆိုတော့အဲ့ဒီတို့ဘင်္ဂလီအတိုင်းဝိုင်းကကိုကမင်းတို့ကဘင်္ဂလီနာမည်နဲ့ဘာဖြစ်လို့အစ်စ်ခံလဲမင်းတို့ငါတို့ရိုဟင်ဂျာပြောထားတယ်ဘင်္ဂလီနာမည်အစ်စ်ခံလို့မင်းတို့တွားရင်အန္တရာယ်ပြုမယ်စသဖြင့်ချင်းချောက်တယ်ရှိတော့တို့ကိုယ်တိုင်မတွားရတာလည်းရှိပါတယ်ဟုတ်ကဲ့ဒါလက်ရှိမြေပြင်မှာတကယ်ဖြစ်နေတယ်ဟု
တ်ကဲ့အခက်ခဲ
ကိစ္စပါကိစ္စရယ
်
နော်တို့မတွားရတာရှိတယ်တွားပါတို့လေးစိတ်တောင်လိုက်ပို့လာရှိတယ
်ဆိုတော့အဲ့ဒီခက်တဲ့ရပါနော်ဒီကဟိုဒီရိုဟင်ဂျာလို့ပြောတဲ့ဒီလူမျိုးတွေဘင်္ဂါလီလို့လည်းဒီဘက်ကခေါ်တဲ့လူမျိုးတွေပေါ့နော်ဒီမွတ်စလင်တွေအတိုင်းဝိုင်းမှာဆော့ဆော့လိုမျိုးဟိုပါပေါ့တိတ်အလဲအလက်တန်းစားတိတ်အဆုံးမရောက်တဲ့လူတွေရှိနေတယ်ပေါ့နော်သူတို့ကလက်ခံကျင်တဲ့ဘင်္ဂါလီဆိုပြီးတော့ဒီမြန်မာအစိုးရချက်မှတ်တဲ့ဒီ National Verification Process အတိုင်းတွားကျင်တဲ့လူတွေရှိတယ်
ရှိပါလေ
အဲ့ဒီလူတွေကတော်တော်များပါသလားဥပမ
ာအဲ့ဒါဒါအဲ့လူတွေကโอ้เจ้าเราประมาณน่ะတော့မှန်းလို့ပြောပေါ့เนาะတိုးတော်လေအဲ့လူတွေအားလုံးကတော့ချင်းချုံပေါ့မှာရောက်နေတာအမှန်ပဲ
ရှိတော့ရှိနေ
ရှိပါတယ်တော့ဒီလူတွေနဲ့ကျွန်တော်တို့ပေါင်းစပ်ပြီးတော့ကျွန်တော်တို့ဒါကိုအများကြီးဆွေးနွေးပါတယ်ဟုတ်ကဲ
့ကျွန်
တော်တို့ဆိုကျွန်တော်ထင်တယ်အချိန်ပေါင်းကိုမြောက်များစွာပေါ့เนา
ะ
ဒီဘင်္ဂလီဒီဘင်္ဂလီ community ကိုကျွန်တော်ဆင်းတယ်နိုင်ငံတကာမှာရှိတဲ့ OIC ကဥက္ကဋ္ဌအပါအဝင် OIC ကကျွန်တော်ဖိတ်ပြီးတော့ကျွန်တော်ပြတယ
်ပြော
တယ်နိုင်ငံညာမှာလည်းကျွန်တော်တို့ UN မှာကျွန်တော်တက်ပြီးဒါတွေရှင်းပြတယ
်
တန်တမာနေလည်းကျွန်တော်ဆင်းပြီးတော့ပြတယ
်
ရှင်းပြတယ်ဒီလိုခရောက်ဒါတွေခရောက်ဖြည့်ရှင်းပေးစမ်းပါအဲ့ဒီမှာရှိတဲ့ mid level သဘောထား moderate ဖြစ်တဲ့လူတွေကျွန်တော်ဆွေးနွေးတာရှိပါတယ
်
။ဒါပေမဲ့အများစုကလေဒီဘင်္ဂလီအများစုကဟိုနည်းနည်းလေးဟိုပညာမတတ်ဘူးများပါတယ်ခင်ဗျ။ဆိုတော့ချင်းချောက်မှုကိုသူတို့လွယ်လွယ်ကူယုံတာပေါ့။ဟုတ
်ကဲ့
ပါ။ယုံတော့သူတို့ ranger ကိုဘာကြောင့်ပြောနေမှမသိဘူး။ ranger ကိုဘာကြောင့်အတင်းတောင်းနေမှမသိဘူး။ကျွန်တော်ပြောတာရှင်းရှင်းလေးခင်ဗျနိုင်ငံသားဖြစ်ချင်တာလား။ ranger နာမည်လိုချင်တာလား။နိုင်ငံသားဖြစ်ချင်ဘင်္ဂလီနဲ့လျှောက်လိုက် criteria ပြည့်ရင်ဖြစ်သွားလိမ့်မယ်။ဟုတ်က
ဲ့။
ဆိုတော့ချင်းချောက်မှုတွေဖြစ်တော့ဒီ moderate ဘက်မှလည်းမတိုးနိုင်တဲ့သဘောရှိဒီလိုဖြစ်ပါလေ
ဆိုတော့ဥက္ကဋ္ဌရင်းနဲ့ဒီ moderate ပေါ့နော်အလေလက်တန်းစားတိတ်အယူဆမပြင်းထန်တဲ့လူတွေကိုဆွဲဆောင်ဖို့လိုနေတယ်ပေါ့
ကျွန်တော်တို့ဆွဲဆောင်ပါတယ်ခင်ဗျဆွဲဆောင်ကျွန်တော်တို့ကလည်းဒီတော့အထိုက်လျောက်တော့ရှိတာပေါ့လေဒါလည်းအချို့လာအစ်စ်ခံတဲ့လူတွေရှိတာပေါ့ဟိုအစ်စ်မခံလို့လုံးဝတော့မဟုတ်ပါဘူးကျွန်တော်တို့ကလည်း
အခုတက်တဲ့ national verification process မဖြစ်သေးတာဟာသူတို့
ဒီလိုပေါ့မဖြစ်ဘူးတော့မဟုတ်ဘူးခင်ဗျဟိုနှေးတာပေါ့ဖြစ်တော့ဖြစ်နေတယ
်
တဘောကဟို10ယောက်ဖြစ်တယ်11ယောက်ဖြစ်တယ်ရှိတဲ့လူ100မှာ100လုံးပြုံးတယ်မဖြစ်ဘူးတချို့ဆိုဒီနေ့ကျွန်တော်ရွာထဲမှာ10ယောက်ဟောတယ်တဘောပေါက်သွားတယ်ဟုတ်ပြီနောက်နေ့လာမယ်နောက်နေ့ဆိုသူတို့မလာရတော့ ဆုံးနှားကြည့်တဲ့ခါမှာမင်းတို့သွားရဲသွားကြည့်သွားရဲငါမင်းတို့မိသားစုကိုဘာလို့ပညာလုံးလဲဒီချင်းတော့ဒါကမြေပြင်မှာအမှန်ဖြစ်တဲ့ကိစ္စတွေဟု
တ်ကဲ့အဲ့ဒီဥစ္စာတွေဟာသူတို့အတိတ်ခွဲထားထားလို့လို့မမြင်ဘူးလားရှင
်တိတ်တန့်ခွဲပြီးတော့ဒီ
ဒါဆိုသူတို့တွေဟာဒီအကုံလုံးနဲ့ရောရောနှောနှောနေလိုက်လို့ရှင
်အဲ့ဒါတွေကလေဟိုကျွန်တော်တို့ပြဿနာဖြစ်လို့ကင်ပ်ထဲမှာရှိနေတဲ့လူတွေပေါ့နော်ဟိုဟိုအနေနဲ့ဟိုထားတဲ့လူတွေရှိတယ်လို့တာမန်ရွာတွေကလူတွေအတိတ်လိုက်ပါပဲကျွန်တော်တို့အဲ့ထက်ကလူတွေလည်းသွားပြီးစေယုံပါလေတာမန်လွတ်လပ်တဲ့ရွာတွေရှိပါတယ
်
အဲ့လူတွေကျွန်တော်သွားပြီးစေယုံပါလေဆိုတော့အကြောက်တရားလွှမ်းမိုးတဲ့သဘောဖြစ်ပါတယ်
ဆိုတော့ဒီ data မှာပညာရေးကလည်းအဓိကအရေးကြီး
တယ်မှန်ပါတယ
် education ရှိတယ်ဆိုရင
်
အကောင်ကအတိအပူကျွေးတာ
မှန်ပါတယ်ခင်ဗျာ
ဟိုမှာလဲပညာရေးကျမကိုယ်တိုင်သွားခဲ့တဲ့အခါမှာတွေ့ပါတယ်ပညာရေးမှာဟိုဟာငါတက်တာမရှိပါဘူးအကျောင်းနေလဲ
တော်
တော်များများအကျောင်းနေမတက်ကြပါဘူးအ
ဲ့တော့ request ရုံးနဲ့လူက spoiler တိတ်လွယ်တာပေါ့ request ရုံးမို့တိတ်လွယ်တယ်ပေါ့ဖြစ်ပါ
တယ်ဟုတ်ကဲ့ပါဆိ
ု
တော့ဒါကလိုအပ်နေတဲ့အချက်ပါ
မှန်ပါတယ်မှန်ပါတယ
်ဆိုတော့ဒီလိုမျိုးပေါ့နော်အခုဝေဖန်တာတွေပေါ့နော်ဟိုဒီထက်ကိုဝေဖန်ပြီးတော့ပြောနေတာလည်းဆိုင်ဒီအခုရခိုင်ပြည်နယ်ပြဿနာအရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုအတိုက်ခံပါတီတစ်ခုနေနဲ့ဟိုတကယ်လို့များဒီရခိုင်အရေးကိုရှင်းရမယ်ဆိုလို့ရှင်းဥဆောင်ပြီးတော့ဘာတွေများလုပ်မယ်လို့အကြံပေးခြင်းပါလဲ
ကျွန်တော်တို့ကဟိုပါတီအနေနဲ့ပဲတွက်မယ်ဆိုရင်တော့ပါတီနိုင်ငံရေးအနေနဲ့တွက်မယ်ဆိုတော့အတိုက်ခံပါတီကတော့လူမှုဆန္ဒကိုရောက်ပြီးတော့အစွားကိုထောက်ပြပေါ့ဗျာအပပါတီနိုင်ငံရေးနဲ့ကြည့်ပေါ့။ဒါအမျိုးသားနိုင်ငံရေးနဲ့ကိုယ်နိုင်ငံနဲ့ကိုကြည့်မယ်ဆိုတော့ကျွန်တော်စဉ်းစားမိတာပေါ့။ကျွန်တော်တောင်ခဲ့အတွေ့အကြုံနဲ့စဉ်းစားမိတာ။နံပါတ်၁ကခိုးယဉ်မှုတွေနဲ့ဒီဘက်မှာငကူရှိပြီးသားလူတွေပြပြသားသားခွဲခြားဖြစ်သွားအောင်တတိုင်းကိုစားလိမ့်မယ်တဲ့။ဟိုနှစ်နိုင်ငံမဲဆက်တတိုင်းလား52မိုင်လိုးနေသေးတယ်။ခုလက်ရှိတတိုင်းပုံစံကကျွန်တော်သိပြီးတော့အားရချင်တာမဟုတ်ရှိဘူး။ဘာကြောင့်လဲဆိုတော့ဒါနဲ့ပတ်သက်ပြီးကျွန်တော်မက္ကဆီကိုလိုပါလို့တွားပြီးတော့ဟိုဒေဇတ်လေးတွားလေးလာဘူးတာတွေရှိတယ်ဟိုနေရာကြီးဒီနေရာကြီးတွားကြည့်ခဲ့ဘူးတာရှိတာပေါ့ဥပမာမက္ကဆီကိုမှာဆိုလို့ရှိရင်ဒီ square mesh တွေကားတဲ့ဟာမြောက်ထက်ကိုရှစ်ပေလောက်မြုပ်ထားတော့เนาะမိုင်6ကီလို60လောက
်
မောင်းတဲ့ကားတွေဖြစ်ထားတော့အဲ့ဒါမျိုးတွေကျွန်တော်တို့အပြည့်ကားဖို့လိုတယ
်
နောက်ဒီနေရာမှာ footprint တွေပါတယ်ကျွန်တော်တို့ရှာလို့ရအောင်เนาะလှုပ်ထားဖို့လိုတယ်နောက်ဒီနေရာမှာဟိုလာဝါကားတို့လို့လူမျိုးတွေနောက်ပစ္စည်းစစ်တဲ့ customer တို့လူမျိုးတွေနောက်ကျွန်တော်တို့ဒီဘုတ်ဘုတ်ကင်းဖော်ထုတ်ရင်းနဲ့ပတ်သက်တဲ့ဟာတွေဒါတွေပြည့်ဝဖြစ်ပေါ်လို့နိုင်ငံတကာမှာရှိတဲ့ဟာတွေတိုင်းနံပါတ်1ကတော့ခိုင်ခိုင်ခန့်ခန့်ဒါဖြစ်ပေါ်လို့နောက်ဒုတိယကအဲ့ဒါဆိုရင်ခိုးဝင်တာဒီငကိုဆရာဝင်ခုတယောက်ဖြစ်မှာပေါ့နောက်ဒုတိယဒီထဲမှာရှိတဲ့လူတွေကိုခုနကပြောသလိုဟိုခွဲထုတ်ပြရမှာခွဲထုတ်ပြရမှာဒါကတော့အုတ်ချဘူးအာဏာနဲ့ပြည့်ပြည့်ဝကျွန်တော်ခွဲထုတ်ပြရမှာမော်ဒရိတ်ဖြစ်တဲ့အစိုးတဲ့လူတွေရှိတယ်လောက်ရမယ်ခံရမယ် tools ကတော့80နဲ့ဥပေပါပဲနောက်ဒါတွေကိုကျွန်တော်တို့ကူပေးဖို့လို့အခုနိုင်ငံတကာလာတဲ့ဘသူပဲလာလာပြောသွားရင်မတုတ်တက်သေးဘူးပဲပြောသွားတယ်ခုနပြောတဲ့ root cause ဆိုပြောရှင်းပြနိုင်သလားကဲခင်ဗျားတို့အခုချက်ချင်းရိုရင်ဂျာနဲ့ပတ်သက်လို့ရိုရင်ဂျာလို့မခေါ်အောင်ဗျာရိုဂျာလို့မင်းတို့မပြောနဲ့ကွာဘင်္ဂလီလို့မင်းတို့လက်ခံကြည့်လိုက်ပါလို့ပြောပြလို့တယောက်မှမရှိဘူ
းအခု
ဆိုအဲ့လိုတွေဝိုင်းကူဖို့လို့လေ
ဟုတ်ကဲ့ပါအခုခင်ဗျာ82ဥပဒေနဲ့ပြောလို့မစ္စတာကိုဖီအနာလာတဲ့ခါမှာသူကပြောပါတယ်ဒီ82ဥပဒေကဟိုပြန်တက်ပါတယ်လို့ပြောပါတယ်နောက်ပြီးတော့ဒီအမရောကလည်းဦးစည်းချက်ကလည်းဒီထဲမှာပေါ့နော်ပြောတဲ့အချက်တွေထဲမှာဟိုမှားရရင်တဲ့အချက်တွေပါလို့ပြောပါတယ်ဒါပေမဲ့ဒီကဒီအစိုးရအဖွဲ့အစည်းကတော့ဒီထဲမှာတက်နိုင်တယ်လို့သူတို့ပြန်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီ82ဥပဒေနဲ့ပတ်သက်ပြီးတော့ဟိုများပြင်ဖို့လိုတယ်လို့ပြောတဲ့လူကများပါတယ်ဆိုတော့ဟိုဒီဥပဒေပေါ့လေပြင်တဲ့လို့ထင်ပါလားဥခင်နေဦးနေလည်းဘယ်လိုထင်လဲ
သူတို့တည်တည်ချာချာနာ82ဥပဒေကိုမသိလို့ဖြစ်ဖြစ်နေတယ်ကျေးဇူးတင်ဥပဒေကိုနားလည်ဖို့ဆိုရင်ဖြတ်လိုက်တဲ့48ခုနဲ့နိုင်ငံသားဖြစ်မှုဥပဒေကိုသိရမယ်48ခုနဲ့နိုင်ငံသားဖြစ်မှုရွေးချယ်ဥပဒေကိုသိရမယ်58 constitution ကိုကြည့်ရမယ်အဲ့ဒါတွေမှာပေါင်းမှဒါဖြစ်လာတာဆိုတော့ပြည့်ပြည့်စုံစုံသိဖို့လိုတာပေါ့အဲ့တော့82ဥပဒေဖြစ်ဖို့အတွက်ဘုကျော်ကျူးနေဝင်တို့လက်ထက်ကပေါ့နော်အဲ့ဒီအရင်ဥပဒေတွေမှာအားနာချက်တွေရှိတော့ဒါတွေကိုဖြုတ်ပြီးတော့သူက1988ကနေ1980ဆို5နှစ်ဒီဘက်လောက်ထင်ပါတယ်အချိန်ယူပြီးတော့ဒေါက်တာမောင်မောင်ဦးစီးပြီးတော့ဥပဒေကြမ်းဆွဲခဲ့တာအဲ့တော့တိုင်းနဲ့ပြည်နယ်အားလုံးကိုသူတို့သွားတယ်လူလူသဘောထားဆန္ဒတွေအကုန်ခံတယ်ဒါတွေကြောင့်လည်းပြောမှရမယ်သဘောထားတွေအကုန်လုံးခံပြီလေဒီမှာပြန်ပြီးတော့ဟိုဖြစ်တယ်ဒီဥပဒေအကြောင်းကိုတည်ပြတဲ့ခါမှာတိုင်းနဲ့ပြည်နယ်ကိုပြန်ဆင်းပြတယ်ပြောချင်တာတော့ခိုင်ခိုင်ခန့်ခန့်ဆွဲထားတဲ့ဥပဒေဖြစ်တယ်ဆိုတော့ဒါတစ်ပေါ့အဲ့တော့ဒီဥပဒေနဲ့တိုင်းတဲ့ခါမှာလည်းသူကနိုင်ငံသားကိုသူတည်တည်ချာခွဲထားတယ်ဘသူကတော့မွေးရပါနိုင်ငံသားမွေးရပါနိုင်ငံသားဆိုတော့ခင်ဗျားတို့ကျွန်တော်တို့လို့ပေါ့ချမ်းကြီးကကြီးချမ်းပေါ်မြမာခိုင်ရှင်လူမျိုးစုရှစ်ခုကနေပေါက်ဖွားလာ135မျိုးဘသူတွေကတော့ဥပဒေရနိုင်ငံသား တော်လိုဘင်္ဂလီလိုတရုတ်လိုအိန္ဒိယနွယ်ပါးကလိုဒီမှာကြာချင်းကြာမြင့်ခရိုင်ဒီးယားနဲ့ညီပြီးတော့ဖြစ်လာတဲ့လူတွေဥပရိယနိုင်ငံသားဒီဥပရိယနိုင်ငံသားတွေအဖြစ်နောက်ဘယ်နှဆက်ကြာလို့ရှိရင်တော့တတ်ကြံရွေးချယ်တော့နိုင်ငံသားဖြစ်စေဒီလိုသတ်မှတ်ခဲ့တာဖြစ်တယ်ဆိုတော့ဥပရိယအင်မတန်ကောင်းတယ်နော်ခိနေစင်းနဲ့အညီဆွဲခဲ့တာလည်းဖြစ်တယ်ဟိုတော့ရှိခဲ့တဲ့ခင်မစားတဲ့ convention တွေဒါတော့ကျွန်တော်အသေးစိတ်ပြန်သိကြည့်သွားမယ
်
ညီအောင်လုပ်ခဲ့တာလည်းရှိတယ်အဲ့တော့လွယ်လွယ်ကူကူသူကခဏလေးလာကြည့်ပြီးတော့ Mr. Ophican ခဏလေးလာကြည့်ပြီးတော့ပြင်မာလို့ပြောရုံနဲ့မလုံလောက်ဘူးလို့ကျွန်တော်ထင်တယ်နောက်ကအရင်အစိုးရတက်တဲ့တုန်းကအဲ့လိုပဲဒီဥပဒေကိုပြင်ဖို့အစိုးတင်တယ်ဝိုင်းဆွေးနွေးတယ်အဲ့တော့အဲ့တော့ဒီဥပဒေကပြင်ဖို့မလိုပဲနဲ့ဟိုမှတ်တမ်းပြစ်တာထားပါတော့ဆိုပြီးတော့အဲ့တော့တခါဆုံးဖြတ်ခဲ့ပူပါတယ်အ
ဲ့ထဲမှာတခြားအရာတွေတော့မဟုတ်ဘူးနော်တခုသူက generation 3ခုလောက်ထိကိုဆွေးစင်မျိုးဆက်လိုက်နေဆိုတော့အဲ့ဒီလိုမျိုးဥပဒေချလာဒီဟာတကယ်လိုက်နာဖို့လွယ်ပါမလား
အခုတော့ဒါနဲ့ပတ်သက်လို့ဟိုဟိုလိုက်နာလို့ဖြစ်သွားလူတွေအများကြီးပါဒါကနိုင်ငံရဲ့အနေထားကိုကြည့်ကြည့်လောက်တာပေါ့လေ။တော့ဟိုကရဟိုအမေရိကန်မှာဆိုတပြုတ်ဖြစ်မယ်။ဆိုတော့ဒီမှာကတော့နိုင်ငံသားကိုစဉ်းစားတဲ့အခါမှာဟိုမြေပေါ်မူတည်စဉ်းစားတဲ့စနစ်နဲ့သွေးပေါ်မူတည်စဉ်းစားတဲ့စနစ်မှာအမေရိကန်ဆိုရင်ကျွန်တော်သိတော့လိမ့်လာတော့မြေပေါ်မူတည်စဉ်းစားတာပေါ့။သူ့နိုင်ငံမှာဘယ်နှစ်နေဘယ်လောက်ဘလို့ပေါ့။ဒီကတော့သွေးပေါ်မူတည်စဉ်းစားတာဖြစ်တဲ့ကြောင့်သွေးမဆက်နိုင်ငံသားပြေးလို့မရဘူး။ဒါကြောင့်တတိယ generation သွေးကိုယူတာဖြစ်ပါတယ်။လွဲပါတယ်ခင်ဗျာ။
တခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုနောက်ဆုံးကြံနေသေးတဲ့အာကစားသတင်းလွှာကိုနားဆင်ကြားရပါတော့မယ်တပတ်အတွင်းအာကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်ဒီမှာပါကျွန်တော်ရနိုင်မှာ VOA ရဲ့တပတ်အတွင်းအာကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
2018ကမ္ဘာဖလားခြေစစ်ပွဲမှာတော့ဘယ်လ်ဂျီယံဂျပန်နဲ့အီရန်စတဲ့အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ဘာကူဇန်ပါဝင်ဥရောပနီးပြတွေဘောလုံးမအပြောင်းရွှေ့ဈေးကွက်နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။ Formula 1ပြိုင်ပွဲမှာအသုံးပြုခဲ့တဲ့ဂန်နဝင်ပြိုင်ကားတွေကိုတော့မီလန်မြို့မှာပြသခဲ့ကြပါတယ်
။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။2018ကမ္ဘာဖလားခြေစစ်ပွဲမှာတော့ဘယ်လ်ဂျီယံဂျပန်နဲ့အီရန်စတဲ့အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။ယောဘဇုံကအုတ်စု H မှာတော့ဘယ်လ်ဂျီယံက Greek ကို2-0နဲ့အနိုင်ရပြီးတော့ခြေစစ်ပွဲအောင်သွားခဲ့ပါတယ်။ဩဂတ်လ31ရက်နေ့ကကစားခဲ့တဲ့အာရှဇုံခြေစစ်ပွဲတွေမှာတော့အုတ်စု A မှာအီရန်ကတောင်ကိုရီးယားကိုဂိုးမရှိသေးကြပြီးအီရန်က21မှတ်နဲ့ခြေစစ်ပွဲအောင်သွားပြီးအုတ်စု B မှာတော့ Saudi က UAE ကို2-0နဲ့ရှုံးပြီးဂျပန်က Australia ကို2-0နဲ့နိုင်သွားတာကြောင့်ဂျပန်အသင်းခြေစစ်ပွဲအောင်သွားခဲ့ပါတယ်ခင်ဗျာ။ဥရောပဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကတော့ပိတ်သွားပါပြီဈေးကွက်မပိတ်ခင်မှာအပြောင်းရွှေ့တချို့ဖြစ်ခဲ့ပေမဲ့တချို့မျောမှန်းထားသလိုမဖြစ်တာတွေလည်းရှိခဲ့ပါတယ် PSG သင်းကပြင်သစ်တိုက်စစ်မှု Kylian Mbappe ကိုတနစ်အငါးစာချုပ်နဲ့ခေါ်လိုက်ပါတယ် PSG သင်းက Mbappe ကိုခေါ်နိုင်လိုက်တဲ့အတွက်ချိန်နှံ့မိတယ်လို့ကြေညာလိုက်ပြီးတော့နှစ်ဖက်သဘောတူညီချက်ထဲမှာတော့ PSG အနေနဲ့ဆန္ဒရှိတဲ့ဆိုရင်ဒီနှစ်ဘောလုံးရာသီအကုန်မှာ Euro 180နဲ့ဝယ်ပြီးတော့၄နှစ်စာချုပ်ချုပ်ဖို့ဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်PSG ကဘရာဇီးလ်တိုက်စစ်မှုနေမာကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ချီပေါင်198သန်းနဲ့ဝယ်လိုက်ပြီးတဲ့နောက်အခုတစ်ခါထပ်ပြီးတော့ပြင်သစ်တိုက်စစ်မှုအမ်ဘက်ပေကိုထပ်ခေါ်လိုက်တာကြောင့်ဥရောပဘောလုံးအဖွဲ့ချုပ်ကငွေကြေးသုံးစွဲမှုပိုင်းမှာချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမညီဆိုတာကိုစုံစမ်းစစ်ဆေးသွားမယ်လို့ညင်ညာလိုက်ပါတယ် PSG အသင်းဟာဒီနေ့ဘောလုံးရာသီမှာတခြားအသင်းတွေထက်ငွေကြေးပို့ပြီးတော့သုံးဆွဲခဲ့တာပါတကယ်လို့ဥရောပဘောလုံးအဖွဲ့ချုပ်ရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့မယ်ဆိုရင်တော့PSG တင်ဟာဥရောပပြိုင်ပွဲကနေထုတ်ပယ်ခံရမှာဖြစ်ပါတယ်ခင်ဗျာ PSG ကအခုဘောလုံးသမားပြောင်းရွှေ့ဈေးကွက်မှာငွေအများဆုံးသုံးဆွဲလိုက်တဲ့တစ်ချိန်တည်းမှာပဲအင်္ဂလန် Premier League ကလည်းအခုဘောလုံးရာသီအပြောင်းရွှေ့ဈေးကွက်မှာစုစုပေါင်း 1.4 ဘီလီယံသုံးပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်ဒါဟာမနစ်ကနဲ့ရှင်ရဲ23ရာခိုင်နှုန်းတက်လာတာဖြစ်ပြီးတော့အသင်းတစ်သင်းကိုပြန်ပြအသုံးပြဟာ81သန်းရှိပါတယ်အသင်းတွေထဲမှာပတ်စံအများဆုံးသုံးတာကတော့ Man City အသင်းဖြစ်ပြီးတော့ပေါင်320သုံးပြီးတော့ကစားသမားအသစ်တွေကိုခေါ်ခဲ့တာဖြစ်ပါတယ်။တခြားပြောင်းရွှေ့သတင်းတွေမှာတော့ Liverpool ကအင်္ဂလန်တောင်ပံကစားသမား Alex Oxlade-Chamberlain ကိုပေါင်35သန်းနဲ့ဝယ်လိုက်ပါတယ်။ Tottenham ကတော့ Ivory Coast နောက်တန်းလူ Serge Aurier ကို Euro 25သန်းပေးပြီး PSG တင်းကဝယ်လိုက်သလို Spain တိုက်စစ်မှု Llorente ကိုလည်းပေါင်15သန်းနဲ့ဝယ်ခဲ့ပါတယ်။ Chelsea ကတော့ Leicester Quinn လည်းလူ Danny Drinkwater ကိုပေါင်35သန်းနဲ့ဝယ်လိုက်ပြီးတော့ Swansea ကတော့ Bayern က Portuguese ကွင်းလယ်လူ Renato Sanchez ကိုအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။အသင်းပြောင်းမယ်ဆိုပြီးတော့အတန်းတွေကျဲကျဲလောင်လောင်ထွက်နေတဲ့ Liverpool က Brazil ကွင်းလယ်လူ Coutinho ကတော့နှစ်ဖက်အသင်းတွေကြားပြောင်းရွှေ့ကြီးနိုင်လို့အဆင်မပြေတဲ့အတွက်အပြောင်းရွှေ့မဖြစ်ခဲ့ပါဘူး။
ဘတ်စလိုနာကကူတီညိုကိုဝယ်ဖို့စ조사ခဲ့ရတဲ့ပတ်သက်ပြီးတော့အသင်းရဲ့အားကစားဒါရိုက်တာအယ်ဘတ်ဆိုလာပြောတာကအ
ီultima hora
နှစ်ဖက်ဆွေးနွေးပြောဆိုမှုတွေကိုတပတ်လောက်လုပ်ခဲ့ပြီးတော့နောက်ဆုံးမိနစ်မှာ Liverpool ကယူရိုသန်း200ဆိုပြီးတော့ဈေးပြောပါတယ်အဲ့ဒါနဲ့ကျွန်တော်တို့မဝယ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူတို့ပြောတဲ့ဈေးကိုကျွန်တော်တို့လက်မခံပါဘူးကစားသမားဘက်ကကျွန်တော်တို့စီကိုပြောင်းဖို့ကြိုးပမ်းခဲ့တာကိုအသိမှတ်ပြုပါတယ်ဒါပေမဲ့အချိန်ကြီးကပြီးသွားပါပြီ
ဒါပြင် Arsenal ကချီလီတိုက်စစ်မှု Sanchez နဲ့ Arsenal နဲ့ Man City ကြားမှာပြောင်းရွှေ့ခြင်းအဆင်မပြေခဲ့တာကြောင့်အသင်းမပြောင်းပစ်ခဲ့ပါဘူးအင်းဒီပြဟောင်းဖာဂူဆန်ကတော့ရာသီစတဲ့အထိအပြောင်းရွှေ့ဈေးကွက်ဖွင့်ထားတဲ့အတွက်အသင်းလေးဟာအလူရဲ့ဝယ်ကြတာကြောင့်အပြောင်းရွှေ့ဈေးကွက်ကာလကိုရှော့ချပြင်စင်တယ်ဆိုပြီးတော့အကြံပြုခဲ့ပါတယ
် the issue regarding the transfer system
အပြောင်းရွှေ့ကိစ္စကတော့ဒီနှစ်ကျွန်တော်တို့ကြုံရတဲ့ကိစ္စပါပိုးရီစပြီးတော့ဩဂတ်စ်လ31ရက်နေ့မှာဈေးကွက်ပိတ်တော့ဥပမာရာသီစမှာ3ဘွဲ့လောက်ရှုံးတဲ့အသင်းကအဲ့ဒီကြမ်းမှလူထပ်ဝယ်တယ်ဘောလုံးရာသီမစခင်ကသူတို့ဘာလို့မဝယ်ကြတာလဲအချင်းနေမကောင်းတော့မှလူရက်တွေဝယ်တော့တခြားအသင်းတွေပါဂရရိုက်ကုန်တယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့အကြံပြုချင်တာကဘောလုံးရာသီမစခင်မှာပြောင်းရွှေ့ဈေးကွက်ကိုပိတ်ဖို့ပ
ါဥရောပနီးပြားတွေရဲ့ဆွေးနွေးပွဲကိုတော့ဆွစ်ဇာလန်နိုင်ငံနီယံမြို့ကဥရောပဘောလုံးဖွဲ့ချုပ်မှာဩဂတ်စ်လ30ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ဒီဆွေးနွေးပွဲကို Real Madrid နီးပြားဇီဒန်လက်ရှိ Man U နီးပြား Mourinho နီးပြားဟောင်း Van Gaal တို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာကိစ္စဆက်ကအသုံးပြုလာခဲ့တဲ့ Formula 1ပြိုင်ကားတွေရဲ့လက်လည်ပြသပွဲကိုအီတလီနိုင်ငံမီလန်မြို့မှာဩဂတ်စ်လ31ရက်နေ့ကပြုလုပ်ခဲ့ပါတယ်။ကမ္ဘာကျော် Formula 1ကားမောင်းချန်ပီယံတွေကလည်းတစ်ချိန်ကသူတို့ကိုယ်တိုင်မောင်းခဲ့တဲ့ကန်ဝင်ပြိုင်ကားတွေကိုတကြောပြန်မောင်းနှင်ခဲ့ကြသလိုပရိသတ်တွေအတော်များများလည်းလာပြီးတော့အားပေးခဲ့ကြပါတယ်။ပရိသတ်တွေကကားတွေကိုဓာတ်ပုံရိုက်ခဲ့သလိုသူတို့သဘောကျခဲ့တဲ့ပြိုင်ကားမောင်းချန်ပီယံတွေစီကနေလည်းအမတ်တရလက်မှတ်တွေကိုတောင်းယူခဲ့ကြတာဖြစ်ပါတယ်။ဒီပြပွဲမှာတော့1923ခုနှစ်ကအသုံးပြုခဲ့တဲ့ Bentley, Renault နဲ့1956ခုနှစ်က Ferrari ကားတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50လိုကနေနားဆင်နိုင်ကြပါရရှင်။အခုဗုဒ္ဓဗီဒီယိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိပ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ပြင်းအဆင်၅ရှိဟာရီကိန်းအာမာဟာဒီကနေ့စောပိုင်းမှာပဲကာရီဘီယံဒေသကိုဝင်ရောက်လာနေပြီးအသက်အန္တရာယ်ထိခိုက်လောက်တဲ့အထိပြင်းထန်တဲ့မုန်တိုင်းတွေရေကြီးမှုတွေနဲ့ကြုံနေရပါတယ်။စိန်မာတင်နဲ့အန်ဂိုလာကျွန်းတွေကိုဖြတ်သန်းပြီးတနအိုင်ကိုလီတိုင်လုံး295ကီလိုမီတာအထိပြင်းထန်တဲ့ဟာရီကိန်းကြောင့်မုန်တိုင်းပိုချက်ဖြတ်သန်းရနေရာတွေမှာထိခိုက်ပျက်စီးမှုတွေပြင်းထန်နိုင်တယ်လို့လည်းအမေရိကန်မြို့သားဟာရီကိန်းမုန်တိုင်းဌာနကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုကိုတရားဝင်ထောက်ထားမရှိဘဲငငယ်ရွယ်နဲ့ရောက်လာကြသူ၈သိန်းနီးပါးကိုနေရာရင်းပြန်မပို့ဘဲအကောက်အွယ်ပေးမဲ့ကိစ္စနဲ့ပတ်သက်လို့ Congress လို့တော်ကတစုံတရာမလုပ်နိုင်ခင်သူဆုံးဖြတ်ချက်ကိုပြန်စင်းစားမယ်အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒါကားလို့ခေါ်တဲ့အစီအစဉ်တွေရှောက်လာတဲ့တွေကိုလက်ခံနိုင်မှာမဟုတ်ကြောင်းအမေရိကန်စုအတောင်ရှိသူတွေကပြောဆိုခဲ့ပြီးနောက်မှာပဲသမ္မတက Twitter လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။တောင်ကိုရီးယားနိုင်ငံမှာခြေတင်ပြောစရာဖြစ်နေရတဲ့ American လို့မစ်ဆိုင်းတုံးရန်ကာဝေးစနစ်မှာနောက်ထပ်ပြစ်စင်တွေထုတ်ချက်ချထားဖို့တောင်ကိုရီးယားကစီစဉ်နေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်နဲ့ပတ်သက်လို့တင်းမာမှုတွေကြီးထွားလာနေတဲ့လက္ခဏာတစ်ခုဖြစ်ဆိုးမျိုးတော့တောင်ဘက်ကစွန်ကျွန်းမြို့မှာရှိတဲ့ကောက်ကွင်းဟောင်းမှာထုတ်ချက်ချထားမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကဒီကနေ့ပဲကြေညာခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတိနဲ့ပတ်သက်လို့နိုင်ငံတကာတိုင်ဝမ်ကဖိအားပေးပြောဆိုနေချိန်မှာပဲမြန်မာစုကထိတန်းခေါဆောင်နေပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟောဆန်းစုကြည်သမ္မတဦးထင်ကျော်ဒုတိယသမ္မတဦးမြင့်စွေတမတော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယတမတော်ကော်ဝဲဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့ပါဝင်တဲ့ဆွေးနွေးမှုတွေမှာတော့နယ်စပ်ဒေသလုံခြုံရေးကိစ္စတွေကိုဆွေးနွေးကြတာပါ။
ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမူကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့မီခဲလ်တူဗင်စကီဖြစ်ပါတယ်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်ဖြန်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.